Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော့တာရှင်များရှင် VOA American အသံရ2023ခုနှစ် March လ9ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Line Tomita 3248နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ဒီမှာမင်္ဂလာပါ။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တမောင်သားမှာအနီးကသိင်ကြီးကြပါစေခင်ဗျာ။ဒီကနေ့ထက်ကိုရောက်လာတဲ့သတင်းတွေကတော့မြန်မာလူထုရဲ့စာနာကိုကိုစားပြုတဲ့တွေ့ဆုံဆွေးနွေးနဲ့ရေးနဲ့ရရှိတည်တဲ့အဖြစ်တွေရရှိအောင်မြင့်တင်ဆောင်ရွက်ကြဖို့လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကိုကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ်။ဆရာနာတိုင်မှုအောင်မှာမြန်မာမျိုးသမီးတွေဟာဖိနှိပ်မှုမျိုးစုံကြုံရပြီးအွန်လိုင်းဆိုရှယ်မီဒီယာတွေပေါ်မှာစနစ်တကျနဲ့တိုက်ခိုက်တာ၊ချိန်ချောက်တာ၊ကိုရေးအချက်လက်တွေထုတ်ဖို့ခံရတာ၊လိမ်ပိုင်းဆိုင်ရာစော်ကားပြောဆိုတာတွေခံရတယ်လို့ကုလသမဂ္ဂရုံးချုပ်မှာမြန်မာမျိုးသမီးတွေကပြောလိုက်ကြပါတယ်။တကယ်လို့ရုရှားတပ်တွေကယူကရိန်းရှေ့ပိုင်းကဘာခွင့်မျိုးကိုထိန်းချုပ်နိုင်ခဲ့ရင်လဲဒါဟာပဋိပက္ခကိုအလဲပြောင်းဖြစ်စေတဲ့တိုက်ပွဲမဟုတ်ဘူးလို့အမေရိကန်ကာကွယ်ဝင်ကြီးကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုနားထောင်နေတူကျွန်တော်တို့တင်ပြပေးကြမှာပါ
။ကောင်းပါပြီရှင်။စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ပြည်သူတွေရဲ့နေရေးစားရေးအခြေအနေဘယ်လိုရှိပါသလဲ
။ခင်းင်းတော်မှာသွားဝလင်းနေတဲ့စားရတဲ့အနေအထားမျိုးတွေရှိကြရအောင်။စားတာကျမရေနဲ့တိတ်နေနေတဲ့တော်ပေါ့နော်။စားပြတ်
ပြေးဆုံးတော့နောက်ပိုင်းမှာနာဆင်ရဖို့ရှိပါတယ်။ဒါအပြင်ကယ်ဆယ်လိုက်နိုင်တဲ့ထိုင်းကမြန်မာအလုပ်သမားတချို့ရဲ့အခြေအနေနဲ့နိုင်ငံတကာသတင်းဆောင်မတွေမှာတော့နေတိုးတပ်ဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်ပိုင်နည်းပညာအကြောင်းနဲ့အတူအာဖရိကကတူနီရှားနိုင်ငံကနေမကြုံစဘူးလူတွေထွက်ခွာနေကြတဲ့သတင်းကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလွှာဆတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောင်သတင်းတွေကိုဦးတင်မောင်သားနဲ့အတူပြောပြပါမယ်ရှင
်။အောက်ခြေဖွဲ့စည်းတွေကတစ်စိတ်မြန်မာလူထုစီကိုတိုက်ရိုက်လူသားချင်းစာနာထောက်ထားရေးအကူအညီပေးကြပြီးလူထုရဲ့စာနာကိုကိုစားပြုတဲ့တွေ့ဆုံဆွေးနွေးရေးနဲ့ရေရှည်တည်တံ့တဲ့အဖြစ်တွေရရှိအောင်မြင့်တင်ဆောင်ရွက်ချဖို့လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကိုကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကမနေ့တနင်္လာနေ့ကတိုက်တွန်းလိုက်ပါတယ
် Role the military increased air strikes against civilian locations by 140
စစ်ကောင်စီအာဏာသိမ်းပြီးဒုတိယနှစ်ထပ်မှာရပ်ဘက်နေရာတွေကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာ148ရာခိုင်နှုန်းတိုးလာသလိုအင်ဂျင်တွေနဲ့ရော်တွေကိုမီးတိုက်တာကလည်း380ရာခိုင်နှုန်းပိုလာပြီးအဖြတ်စီးခံလိုက်ရတဲ့အင်ဂျင်က1200ရာခိုင်နှုန်းများလာတယ်လို့လူခွန်ရေးမဟာမင်းကြီးကတင်ပြသွားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့52ကြိမ်မြောက်လူခွန်ရေးကောက်စီအစည်းအဝေးရဲ့မတ်လ6ရက်နေ့မြမရေးအပြန်လာဆွေးနွေးပွဲမှာမဟာမင်းကြီးဗော်ကာတက်အခုလိုပြောလိုက်တာပါ။မြို့တွေနဲ့ရော်တွေမှာအဆောက်အုံပေါင်း3900ကျော်မီးတိုက်ခံခဲ့ရပြီးပြည်သူတက်တက်မှ3000ဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြတယ်လို့သူကဆိုပါတယ်။ကလေး381ယောက်အပါအဝင်အနည်းဆုံးလူ18582ယောက်အဖမ်းခံရပြီး13963ယောက်ဟာအကျဉ်းချနေဆဲဖြစ်ပါတယ်။စစ်တပ်ကဖမ်းဆီးသွားခဲ့တဲ့လူ3မုံသဘုံကျော်ကသေဆုံးကြရပြီးအာဏာသိမ်းပြီးခရက်ကကလေး244ယောက်အပါအဝင်အနည်းဆုံးလူ1948ယောက်သေဆုံးခဲ့ကြရတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကတင်ပြသွားပါတယ်။မြန်မာစစ်တပ်ဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက် 2669 ကိုလေးစားလိုက်နာရမယ်လို့လဲသူကဆိုပါတယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းမှုအောက်မှာမြန်မာအမျိုးသမီးတွေဟာဖိနှိပ်မှုအမျိုးစုံကြုံနေရပြီးတော့ online social media တွေပေါ်မှာစနစ်တကျနဲ့တိုက်ခိုက်မှုချိန်ချောက်မှုကိုရေးအချက်အလက်တွေထုတ်ဖော်ခံရမှုနဲ့လိမ်ပိုင်းဆိုင်ရာစော်ကားပြောဆိုမှုတွေခံရတယ်လို့ New York ကုလသမဂ္ဂအရုံးချုပ်မှကျင်းပတဲ့အမျိုးသမီးဆိုင်ရာဆွေးနွေးပွဲတစ်ခုမှပြောလိုက်ပါတယ် CSW လို့ခေါ်တဲ့အမျိုးသမီးများအခြေပြကော်မရှင်ရဲ့69ကြိမ်မြောက်ညီလာခံကိုတနင်္လာနေ့ကစတင်ကျင်းပနေရမှာမြန်မာအမျိုးသမီးအရေးနဲ့ပတ်သက်ပြီးတော့ညီလာခံပြင်ပမှတည်တံ့ခေါင်းစဉ်တစ်ခုနဲ့COVID-19 ကရောဂါနဲ့စစ်အာဏာသိမ်းမှုကြောင့်မြန်မာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုတင်ပြဆွေးနွေးခဲ့ပါတယ်။အဲဒီမှာမြန်မာနိုင်ငံကလူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေအမျိုးသမီးအရက်ဖက်လူမှုအဖွဲ့အစည်းတွေတက်ရောက်ကြသလိုပြည်တွင်းကအမျိုးသမီးတချို့ရဲ့အသံတွေကိုလည်းရုတ်တံထိုးပြသခဲ့ပါတယ်။ဒီနှစ် CSW ညီလာခံရဲ့ဦးစားပေးဆောင်မှုဖြစ်တဲ့ဤပညာကိုအသုံးချပြီးဂျာမန်တန်လူညီများရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးအတွက်ဆွေးနွေးကြရမှာ Digital ခေတ်ဤပညာဟာအမျိုးသမီးတွေအတွက်အသွားနှစ်ဖက်ပါတဲ့ဒါသွားလို့တစ်ဖက်မှာအန္တရာယ်ပေးနေကြောင်းဥပမာတွေနဲ့တကွမြန်မာအမျိုးသမီးကိုယ်စားလှယ်ကထောက်ပြတော့ပါတယ်။ အမျိုးသမီးအရင်းနဲ့လူအခွင့်အရေးလုံဆော်စီအောင်နာရီကိုဒီဂျစ်တယ်နည်းပညာနဲ့ကျေပြန့်တွင်ကျအောင်လုပ်နိုင်နေပေမလို့တပြိုင်တည်းလူမှုကွန်ရက်တွေပေါ်မှာလူအခွင့်အရေးကောက်ွယ်သူတွေအမျိုးသမီးတွေဟာအသက်အန္တရာယ်ကျုံတဲ့အထိတိုက်ခိုက်ချင်းချောက်ခံနေရတွေကိုလည်းဆွေးနွေးခဲ့တာပါတစ်ဖက်မှာလည်းစစ်တပ်ကအင်တာနက်ကွန်ရက်တွေဖျက်တောက်တာစစ်ပွဲနဲ့ပဋိပက္ခအတွင်းကမြန်မာအမျိုးသမီးတွေနည်းပညာအကူအညီနဲ့အင်တာနက်ကွန်ရက်မရဖြစ်နေတာတွေအတွက်နိုင်ငံတကာအတိုင်းအဝိုင်းကိုအကူအညီတွေပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်
တကယ်လို့ရုရှားတပ်တွေကယူကရိန်းရှေ့ပိုင်းကဘောက်မြို့ကိုထိတ်ချုပ်နိုင်ခဲ့ရင်လည်းဒါဟာပဋိပက္ခကိုအလဲပြောင်းဖြစ်စေတဲ့တိုက်ပွဲမဟုတ်ဘူးလို့အမေရိကန်ကာဝေးဝန်ကြီး Wright Austin ကမနေ့တနင်္လာနေ့ကပြောလိုက်ပါတယ်။မဟာဗျူဟာနဲ့စစ်စီရဲ့တန်ဖိုးထက်သင်္ကေတသဘောဆောင်တဲ့တန်ဖိုးပဲပို့ပြီးရှိပါလိမ့်မယ်လို့ဂျော်ဒန်နိုင်ငံခီးစင်မှာသတင်းလောက်တွေကို Wright Austin ကပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းစစ်ကောင်းဆောင်တွေကတော့ဘန်ဘုတ်မြို့မှာခုခံစစ်ဆက်လက်ဆင်နွှဲပြီးယူကရိန်းတပ်တွေရဲ့အနေထားကိုပို့ပြီးခိုင်မာအောင်လုပ်ဖို့အစည်းအဝေးမှာဆုံးဖြတ်လိုက်ကြောင်းသမ္မတဗိုလိုဒီမာဇယ်လန်စကီရဲ့ရုံးကတနင်္လာနေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။လွန်ခဲ့တဲ့တပတ်မတိုင်ခင်တုန်းကတော့သမ္မတမျိုးကနေယူကရိန်းတပ်တွေကစုခွာပြီးမျိုးရဲ့အနီးနားမှာနေရာပြန်ယူမယ်လို့သမ္မတဇယ်လန်စကီရဲ့အကြံပေးကပြောခဲ့ပါသေးတယ်။ရုရှားကအီရန်လို့ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပြီး15စင်းအနက်က13စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းစစ်တပ်ကမနေ့တနင်္လာနေ့မှာပဲပြောပါတယ်။ရုရှားကာကွယ်ဝန်ကြီးစာဂျေရှိုးကူကမာရီယိုပေါမြို့ပြန်လည်တည်ဆောက်ရေးကိုကြီးစုဖို့တောင်းအပ်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကဒီချိန်မှာပဲထုတ်ပြန်ပါတယ်။ဒါပေမဲ့ဘယ်ချိန်တုန်းကတောင်းခဲ့တယ်ဆိုတာကိုတော့တိတိကျကျပြောမထားပါဘူ
း။တိတ်မချခင်လပိုင်းတွေတွင်မှာသမရရွေးကပွဲပြန်အရွေးခံဖို့ကြီးညာပွဲရှိတဲ့သမရဂျိုးဘာဒန်ဟာသူ့ပါတီတွင်မှာပဲစန့်ကျင်မှုတချို့နဲ့ရင်ဆိုင်နေရပါတယ်။New Hampshire ပြည်နယ်ကဒီမိုကရက်ပါတီဝင်တွေဟာတမရရွေးကောက်ပွဲအကျိုး primary ရွေးကောက်ပွဲတွေကိုသူတို့ပြည်နယ်ကပထမဆုံးကျင်းပခွင့်ရတဲ့ထုံနှံစင်လာပယ်ဖျက်လိုက်တာအပေါ်တမရဘိုင်ဒန်ကိုစိတ်ပြက်နေပါတယ်။ဒါအပြင်သူတို့ဟာနိုင်ငံတော်မှာရှိတဲ့အခြားဒီမိုကရက်ထောက်ခံသူအများစုလိုပဲအသက်80အရွယ်ရှိနေပြီဖြစ်တဲ့တမရဘိုင်ဒန်တယောက်တမရတက်တန်နောက်တစ်ကြိမ်ထပ်အရွေးခံမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်။အများစုကတော့တမရဂျိုးဘိုင်ဒန်ရဲ့အသက်ကိုစိုးရိမ်မကင်ဖြစ်ကြတာပါ။တချို့ကတော့အာဖဂန်စစ်ပွဲကနေနှုတ်ထွက်လိုက်တဲ့အပေါ်စိတ်ပြက်နေကြပြီးပါတီကိုပုံမကောင်းမွန်စေလို့တဲ့ပြုပြင်ရေးသမားတွေကတော့အရင်ကတည်းကဘိုင်ဒန်ကိုအသက်သရောထောက်ခံမှုဆန္ဒမရှိကြပါဘူး။ဒီမိုကရက်ပါတီရဲ့တာဝန်ရှိသူတွေရဲ့သဘောထားနဲ့တမရဂျိုးဘိုင်ဒန်ရွေးကောက်ပွဲပြန်ဝင်မှာကိုထောက်ခံတဲ့အုပ်ချုပ်ရေးမှုတွေအထက်စီးနှိတ်လွှတ်တော်အမတ်တွေနဲ့ကွန်ဂရက်လွှတ်တော်ကိုယ်စားလှယ်တွေရဲ့ရည်တည်ချက်ကတော့တိတိတတ်တာကိုဆန့်ကျင်ဘက်ဖြစ်လို့နေပါတယ်။2019ရုံးကတမရဂျိုးဘိုင်ဒန်ကိုတမရပြန်ရွေးခံမှု New Hampshire ပြည်နယ်လွှတ်တော်မှာထောက်ခံခဲ့တဲ့အမတ် Steve Shelley ကအခုအခါထောက်ခံမှုဆန္ဒမရှိတော့ဘူးလို့အတိအလင်းပြောလာပါတယ
် VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505ရိုးကနေပြီးတော့ထုတ်လွှင့်ပြနေပါရခင်ဗျာ
။အင်္ဂါနေ့မနေ့သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်။တရုတ်ဝန်ကြီးချုပ်လီကုချန်းဟာမနေ့တနင်္လာနေ့ကလွှတ်တော်မှာတိုင်းပြည်အခြေပြမိန့်ခွန်းပြောကြားပြီးတဲ့နောက်တရုတ်ပြည်ရဲ့နိုင်ငံရေးမြင့်ဝင်းကနေနောက်ဆုံးဥညွတ်ထွက်ခွာသွားပြီဖြစ်ပါတယ်။တရုတ်ပြည်ရဲ့အာဏာဟာကျွမ်းကျင်တိုက်တိုခရက်တွေကနေရှီဂျင်းဖင်သစ္စာခံတွေရဲ့လက်ကိုလွှဲပြောင်းရောက်ရှိသွားတဲ့အထိတ်မှတ်လည်းဖြစ်ပါတယ်။တခါတုန်းကတော့သမ္မတနေရာကိုဆက်ခံမဲ့သူဖြစ်ယူဆခံရတဲ့ဝန်ကြီးချုပ်လီကုချန်းဟာရှီဂျင်းဖင်ရဲ့အာဏာတဖြည်းဖြည်းတိုးများလာတဲ့အတူဘေးကိုရောက်ရောက်သွားခဲ့ရတာပါ။သူဟာအနောက်တိုင်းလီဘရယ်ဝါဒကိုထိတွေ့ခွင့်ရတဲ့အချိန်မှာပွဲရလာခဲ့ပြီးကွန်မြူနတီလူငယ်အဖွဲ့မှတာဝန်ထမ်းဆောင်ခဲ့ပါတယ်။အဒီတုန်းကလူငယ်အဖွဲ့ကိုနောက်မှသမ္မတနဲ့ပါတီကောင်းဆောင်ဖြစ်လာတဲ့ဟူချင်းထောင်ကဦးဆောင်နေခဲ့တာပါ။လီဟာသတိကြီးကြီးထားတတ်ပြီးလုံရီကန်ရရှိတိမြင့်နှက်ဆက်တဲ့ပါတီဘျူရိုကရက်ဖြစ်ရာထူးတက်လာခဲ့တာဖြစ်ပါတယ်။1969နှစ်တွင်အတွင်းမှာသူဟာလူဦးရေထူထပ်ပြီးလရဆိုင်ပြိုးရေးကိုအဓိကထားတဲ့ဟီနမ်ပြည်နယ်ရဲ့အုပ်ချုပ်ရေးမှုတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။နောက်မှာဟူချင်းတောင်ကိုဆက်ခံမဲ့ခေါင်းဆောင်တယောက်ဖြစ်သူ့ကိုရှုမြင်ခဲ့ကြပါတယ်။ဒါပေမဲ့ကွန်မြူနတီပါတီတွင်အဖွဲ့အစည်းတွေရဲ့ဟန်ချက်ကိုချိန်ညှိရတာကြောင့်ရှီချစ်ဖင်ကပါတီခေါင်းဆောင်ဖြစ်လာပြီးသူကနံပါတ်1ခေါင်းဆောင်ဖြစ်လာခဲ့တာပါ။တရုတ်နိုင်ငံရေးသမိုင်းမှာပါတီကောင်းဆောင်တဲ့ဝန်ကြီးချုပ်တို့အတွဲညီခဲ့ကြတဲ့ကာလတွေရှိခဲ့ပူပါတယ်။မော်စီတုံးရဲ့နဲ့ချော်ရင်လိုင်းဟူချင်းတောင်နဲ့ဝမ်ကြားဘူတို့ဟာအပေးယူအတွဲညီတဲ့ခေါင်းဆောင်တွေပါ။ဒါပေမဲ့ရှီချင်းဖင်နဲ့လီကိုချန်းတို့ကတော့အဲ့ဒီလိုအတွဲဖြစ်မမြင်ကြပါဘူး။လီကိုချန်းကတရုတ်ကွန်မြူနတီပါတီပေါ်လစ်ဘျူရိုအမြဲတမ်းကော်မတီအဖွဲ့ဝင်ဖြစ်ကအောက်တိုဘာလမှာဖယ်ရှားခံရပြီးသူဟာတရုတ်ကွန်မြူနတီပါတီရဲ့နောက်ဆုံးတက်ကနိုကရက်ဖြစ်တယ်လို့သုံးသပ်ကြပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံကဝေးလံခံသူတဲ့ ဝေးလံခေါင်တည်တဲ့နာတူဝကျွန်းစုဒေသမှာမတ်လ6ရက်ကမုတ်တဲထံမြေပြိုကျဖို့လူနေအိမ်တွေပြီးပြီးတော့လူဆဲဦးထက်မနေတည်ဆုံခဲ့တယ်လို့အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ရောပါရေးအေဂျင်စီကပြောပါတယ်ရီယောကျွန်းစုကတဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတို့ဖြစ်သူဂျူနီနာကတည်ဆုံသူအရေးအတွက်မြင့်တက်လာနိုင်ပြီးတော့အဲ့ဒီဒေတာတွေမှာဆက်သွယ်ရေးလမ်းကြောင်းတွေပြတ်တောက်သွားတယ်လို့ပြောပါရယ်အဲ့ဒီမှာရာသီဥတုပြင်းထန်နေပြီးတော့လှေပြင်းတွေတိုက်ဒီအလိုင်းတွေမြင်နေတယ်လို့ပြောပါရယ်အသက်ရှင်ကျန်ရဲ့သူတွေကိုဆီယာရာနာဒေတာကနေရွှေ့ပြောင်းပေးတာပြီးတော့ရှာဖွေရေးနဲ့ကယ်ဆယ်ရေးအဖွဲ့တွေကိုအဲ့ဒီကိုဆေးလုပ်ထားတယ်လို့တဘာဝဘေးအန္တရာယ်အေဂျင်စီကပြောပါရယ်အထက်ကထိခိုက်တဲ့နေရာဟာပြည်နယ်မြို့တော်နာတူဝကနေ9နိုင်အကြားလှေစီးရတဲ့ဝေးလံခေါင်းကြီးကျွန်းပေါ်မှာဖြစ်တယ်လို့လည်းနိရှာရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီကပြောပါတယ
်တူရကီနဲ့ဆီးရီးယားကတင်းချီတဲ့လူတွေမှာလူသားချင်းစာနာထောက်ထားရေးလိုအပ်ချက်အလွန်ကိုရှိနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကငလျင်လောက်ပြီးတလားအကြာမှာပြောလိုက်ပါတယ်ဖေဖော်ဝါရီလ6ရက်နေ့မြင်ကလင်းကြောင့်တူရကီမှာလူပေါင်း 48,000 နီးနီးသေဆုံးခဲ့ပြီးအဆောက်အုံပေါင်း 23,400 ပျက်စီးခဲ့ရတာကြောင့်တင်းချီတဲ့လူတွေဟာအိုးမဲ့အိမ်မဲ့ဖြစ်နေကြရတာပါဆီးရီးယားမှာလည်းလူ 6,000 သေဆုံးခဲ့ရပါတယ်တူရကီမှာလူ1,000+ကရွက်ဖြင့်တဲတဲ့နေနေကြပြီးနောက်ထပ်လူပေါင်း 46,000 ကကွန်တိန်နာအိမ်တွေမှာနေထိုင်နေကြရတာပါ။တခြားကျန်သူတွေကတော့အိတ်ဆောင်တွေမှာနေထိုင်နေကြရပါတယ်။တချို့နယ်တွေမှာလူဦးရေရဲ့25ရာခိုင်နှုန်းဖြစ်တဲ့တန်တဝဲလောက်ကိုပြန်လည်နေရာချထားပြီးဒီလူဦးရေကိုစားနပ်ရိက္ခာနေစရာနဲ့တောက်ရည်ဘလို့ပေးရမလဲဆိုတာကကျွန်တော်တို့ရင်ဆိုင်နေရတဲ့စိန်ခေါ်ချက်ဖြစ်ပါတယ်လို့တူရကီနိုင်ငံကုလသမဂ္ဂဌာနေပေါင်းစပ်ညှိနှိုင်းရေးမှူးအယ်ဘာရိုရိုရီကုစ်ကပြောပါတယ်။တူရကီနိုင်ငံမြင်ကလင်းတန်းခံရသူတွေအတွက်ဒေါ်လာ1ဘီလီယံအကူအညီနဲ့ဆီးရီးယားအတွက်ဒေါ်လာ300နီနီတောင်းခံထားပေမဲ့အခုချိန်ထိအကြအဖြစ်100ရာခိုင်နှုန်းပဲရရှိပါသေးတယ်
။ COVID-19 ကူးစက်ရောဂါရဲ့စတင်ဖြစ်ပေါ်ရာမူလစစ်မြေနဲ့ပတ်သက်လို့နိုင်ငံအလုံးကစုံစမ်းသိရှိထားသမျှထုတ်ဖော်ပြောဆိုဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့တပ်ခွဲခံတစ်ခုကနေစတင်ခဲ့တယ်လို့အမေရိကန်ကဆွဆွဲခဲ့တာကိုတရုတ်ဘက်ကသောတာတကြီးညင်းဆိုအပြင်မှာအခုလို WHO ကတောင်းဆိုခဲ့တာပါ။ဒီလို WHO နဲ့နိုင်ငံတကာအတိုင်းဝိုင်းကိုတည်င်းအချက်လက်တွေဝေမျှဖို့တောင်းဆိုတာကအပြစ်တင်ဖို့မဟုတ်ပဲတိကတ်ယောဂါဘလူစတင်ခဲ့တယ်လဲဆိုတာနားလည်လာပြီးတော့နောက်မှာအလားတူကူးစက်ယောဂါကတ်ယောဂါတွေကိုကြိုတင်ပြင်ဆင်ကာကွယ်တိုက်ဖြတ်နိုင်မှာဖြစ်တယ်လို့လည်းပြောပါတယ်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့အကဲဖြတ်ချက်အရဒီယောဂါဟာဝူဟန်ကတပ်ခွဲခံကနေမတော်တဆဖြစ်မှုကနေစတင်ခဲ့တာဖြစ်နိုင်ခြင်းအရှိဆုံးပဲလို့ FBI ညွှန်ကြားရေးမှူးခရစ္စတိုဖာရေးကမကြာခင်ကမီဒီယာကိုထုတ်ဖော်ပြောဆိုခဲ့တာပါကိုရိုနာဗိုင်းရပ်စ်အသစ်ကြောင့်ပထမဆုံးကူးစက်မှုကိုဗိုင်းရပ်စ်သုတေသနတပ်ခွဲခံရှိတဲ့ဝူဟန်မှာ2019ခုနှစ်နောက်ပိုင်းမှာစတင်တွေ့ရှိခဲ့တာပါတရုတ်အာဏာပိုင်တွေဖက်ကတော့အဲ့ဒီလို FBI ရဲ့ပြောကြားချက်ကိုပယ်ချပြီးတရုတ်နိုင်ငံကိုအပုတ်ချတဲ့ဝါဒဖြန့်ချီတာလို့တံပြန်ခဲ့ပါတယ်WHO ကတော့ကယောဂါရဲ့စီမံကိုဖော်ထုတ်နိုင်ရေးလက်မလျှော့သေးဘူးလို့ပြောဆိုပြီးတရုတ်နိုင်ငံကလည်းအချက်လက်တွေမျှဝေရမှာပွင့်လင်းမြင်သာမှုရှိဖို့နဲ့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုံ့ဆောင်ပြီးတော့ရက်လက်တွေကိုမျှဝေပေးဖို့ဆက်လက်တောင်းဆိုတယ်လို့ပြောဆိုပါတယ်ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တင်တွေကိုတော့ဦးတင်မောင်သားနဲ့ကျွန်မနန်းလောင်ပြောပြခဲ့တာပါရှင် VOA American အသံရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းလိုက်ကြတဲ့ကစစ်အာဏာရှင်ဆန့်ကျင်သူတွေနဲ့စစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်ပြတ်ပြီးတော့စစ်ဘေးကနေရှောင်ပြေးရသူတွေဟာအစာရေစာဝအောင်မစားတော့ရတဲ့အခြေအနေနဲ့စိုက်နေပြီလို့ဒုက္ခသည်တွေကပြောပါတယ်စစ်ကောင်စီတပ်တွေရဲ့ထိုးစစ်တွေကြောင့်ထွက်ပြေးရတဲ့သူတွေဟာခုထိနေရမပြန်နိုင်သေးဘဲနဲ့နေရဆုံခွာပြေးရသူအရေအတွက်ကလည်းတိုးလာနေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့မအေးသနာကျော်ပြောပြထားပါတယ်
ကြောင်ပြင်းနဲ့ဒေတာခေါ်ဂရနီဒေတာနဲ့ချင်းပြင်းနဲ့စတဲ့ဒေတာတော်တော်များများမှာစစ်ကောင်စီရဲ့စီရေးလှုံ့ဆော်မှုကြောင့်ဒေတာခံတွေအင်ပြန်ခွင့်မရတာနှစ်နှစ်နီးပါးရှိလာပြီဖြစ်လို့စားရေးတောင်ရေးလည်းပို့ပြီးတော့ခက်ခဲလာကြတယ်လို့စစ်ပြေးဒုက္ခသည်တွေကပြောပါတယ်။တချို့စစ်ပြေးဒုက္ခသည်တွေဟာထမင်းတော်မှာဝအောင်မစားနိုင်တဲ့အခြေအနေဖြစ်နေတယ်လို့ကြောင်ပြင်းနဲ့ဒီမော့ဆိုမျိုးနဲ့ဆစ်ဆောင်သူက VOE ကိုခုလိုပဲပြောသွားပါတယ
်။စမေးဟင်းနဲ့ပါလေအခုအဲ့လိုမျိုးအရင်ကောင်းနေမစားတာမျိုးစီတွေမလုံလောက်တာမျိုးအဲ့လိုမျိုးပေါ့နော်။နောက်ဖြစ်တယ်လို့စားရဆိုရင်ကတော့ချင်းချင်းရှိတဲ့အချိန်လည်းရှိတယ်မရှိတဲ့အချိန်လည်းမရှိဘူးပေါ့နော်။တချို့နေရာဆိုရင်ဘယ်လောက်ထိအောင်ကက်ခဲလဲဆိုရင်အဲ့လိုမျိုးပေါ့။ခမင်းတော်မှသွားဝလင်းနေမစားရတဲ့နေရာမျိုးတွေရှိတယ်ကြဟုတ်။စားတာကျမရေနဲ့တက်နေနေတော့ပေါ့နော်။နောက်ပြက်လက်မှုကတော့တချို့ နေရထမှာတော့အခုဆိုရင်ကုန်စည်ဈေးနှုန်းတွေတော်တော်လေးမြင့်တက်နေတာမျိုးရှိရကြဟောအဲ့လိုမျိုးနေရာလေကျတော့စစ်ဆောင်တွေအနေနဲ့တော်တော်ကြီးကိုဖက်ခဲနေတာမျိုးရှိတယ်ကြ
။ဖရူဆိုမျိုးနယ်အနောက်ချမ်းစစ်ဆောင်တို့ကတော့နိုင်ငံတကာအဖွဲ့အစည်းတွေစီကနေဆန်စီစားကလပယ်စားတဲ့အကူအညီတွေတစ်ခါတလေရပါမယ်လေလုံလုံလောက်လောက်မရှိဘူးလို့ပြောပါတယ်
။ဆောင်းဝင်ရေးတဲ့စစ်မှားတဲ့ပြည်ချင်းကြီးပေါ့နော်။ကုန်ကြီးတွေတချို့ရောရောက်လာကြပါလေ။ဒီနေ့ချင်းနေပေါ့နော်။ဆန်စီစားကလပယ်ဒီချော်ရီရောဆိုတော့ဆိုပါလေ။အော်လူလောက်မျိုးတော့ရှိရမယ်ဒီတော့တမစီကနာမည်တူရလေကဲချင်းနော်လေ။လူတွေလောက်တော့ဒီလေမရောက်လာနိုင်ဘူးပေါ့။ကြလာတော့လည်းကုညီရနေနဲ့ငဲလာကြတော့
အလားတူပဲလက်နက်ကင်ပြိပက္ခတွေကြောင့်အသက်ပေးကနေပြီးလွတ်အောင်လို့ချင်းပြည်နယ်ကံပတ်လက်မြို့နယ်ကနေပြီးအိနေချင်းမြို့နယ်ဖြစ်တဲ့မကွေးတိုင်းစောမြို့နယ်ဘက်ကိုထွက်ပြေးလာသူတို့ကလည်းစားတဲ့ရိတ်ခါအကူအညီတွေပို့ပြီးလိုအပ်နေတယ်လို့ဆိုပါတယ
်ကာရောဂျစ်ခါကနော်ကုညီရမင်းသူဆိုတဲ့နေရာမှာနေရတဲ့ဆိုတဲ့ကာဂျစ်ခါဆိုအပ်တယ်နော်ဘာသာတော့တော်ရတော့ဒီပုံခံတော့ကြတော့စားရတယ်လုံးဝတော့လုပ်ကြည့်လို့မဟုတ်ဘူးကခတ်တည်းဆိုအချမ်းကြီးစီစားရတဲ့ကခတ်တည်းရောက်လာတဲ့ပုံခံကြည့်ရမယ်ဆိုတဲ့ကခတ်တည်
းမြန်မာနိုင်ငံတဝမ်းမှာစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေသူအရေးတကာထပ်တိုးလာနေပြီးတော့အကူအညီပေးနေတဲ့သူတွေဟာလည်းပို့ပြီးတော့ခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှူးချုပ်ကမတ်လ၄ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါမြန်မာနိုင်ငံတဝမ်းပြည်နယ်နဲ့တိုင်းဒေသကြီးတော်တော်များများကမြို့နယ်ပေါင်း48မြို့နယ်မှာမာရှယ်လောဆဲအုပ်ချုပ်ရေးထုတ်ပြန်ထားတာကလည်းကုညီထောက်ပံ့ရေးလုပ်ငန်းတွေကိုပို့ပြီးတော့အခက်အခဲဖြစ်စေပါတယ်။အခုနှစ်ပထမနှစ်လအတွင်းမှာပဲလူပေါင်း3000ခွဲကျော်နေရစုခွန်ဟာထွက်ပြေးခဲ့ရပြီးတော့တော်ရင်ကမိရရတဲ့ယာယီစခန်းတွေမှာနေထိုင်နေရတယ်လို့ကြေညာချက်မှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလကစပြီးတော့အခုချိန်ထိနှစ်နှစ်ကျော်ကာလမှာအိုးအိမ်ဆုံးခွာထွက်ပြေးရသူပေါင်း 1.3 သန်းရှိလာပြီဖြစ်ပြီးတော့အရင်ရှိထားတဲ့နေရဲဆုံးခွာထွက်ပြေးရသူတွေနဲ့ပေါင်းလိုက်ရင်တော့စုစုပေါင်း 1.6 သန်းရှိသွားပြီလို့ကုလသမဂ္ဂကြေညာချက်မှာဖော်ပြထားပါတယ်နေရဒေသတော်တော်များများမှာတိုက်ပွဲတွေဖြစ်နေတာကလည်းနေရဆွန့်ခွာထွက်ပြေးကြရတဲ့သူတွေအတွက်အသက်အန္တရာယ်ဆိုးရင်ရတဲ့အပြင်စာနာမှုအကူအညီပေးရေးကိစ္စတွေကိုပါအံ့အတားဖြစ်စေတယ်လို့ UNOCHA ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။မအေးတနာကြောပါရှင်အခုတော့ထိုင်းဘက်ကသတင်းတပုတ်ဖက်ဆက်ချင်ပါတယ်ထိုင်းနိုင်ငံကန်ချာပူရီပြည်နယ်မှာအလုသမာအခွင့်အရေးချိုးဖောက်ခံရတဲ့မြန်မာအလုသမာ14ဦးကိုဥပဒေကြောင့်အရအကာအကွယ်ပေးနိုင်ဖို့ထိုင်းအခြေစိုက်အလုသမာရေးဆောင်ရွက်နေတဲ့အဖွဲ့ကအကူအညီပေးနေပါတယ်။သူတို့ကိုပွဲစားကနွားချမ်းမှာအလုရမယ်လို့ခေါ်ယူခဲ့ပြီးတော့ဂျန်ခင်းကိုပို့ဆောင်ပေးခဲ့တဲ့အပြင်အလုရှင်ကလည်းဥပဒေပြဋ္ဌာန်းချက်နဲ့မညီလှုပ်အားခမပေးဘဲနဲ့ချင်းချောက်တာညင်ပန်းနှိပ်စက်တာတွေလည်းခံခဲ့ရတယ်လို့ပြောပါတယ်။ VOA သတင်းထောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်
။ကန်ချာပူရီပြည်နယ်အတွင်းကနွားချံမှာအလုရမယ်ဆိုပြီးခေါ်ဆောင်ခဲ့ပြီးတဲ့နောက်ပွဲစားကကြံစိုက်ခင်းကိုပို့ခံခဲ့ရတဲ့မြမလုံသမားတွေဟာသူတို့ရဲ့အထောက်ထားစာရွက်စာတမ်းတွေတိတ်ဆိတ်ခံရတဲ့အပြင်လှုပ်အားကမပေးဘဲတနက်နဲ့ချိန်ချောက်ရိုက်နှက်မှုတွေခံရတာကြောင့်လူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း HRDF ကိုတိုင်ကြားခဲ့တာပါအလုသမားတွေကင်ဆောင်တဲ့ဖုန်းတွေကိုတိတ်ဆိတ်ထားပြီးရိုက်နှက်ခိုင်းစေတာတွေရှိတာကြောင့်အဲ့ဒီအလုသမားတွေကိုနယ်မြေအာဏာပိုင်တွေနဲ့ပူးပေါင်းပြီးအလုသမား14ဦးကိုတွားရောက်ကယ်ဆယ်ခဲ့ရတယ်ဆိုပြီးလူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း HRDF ရုံးကတာဝန်ခံမတ်အေးမာချူကပြောပါတယ်အလုသမားတွေတဲကတချို့ကတော့နှစ်နဲ့ချီပြီးတပတ်မှာစားစရာဝယ်ဖို့ဘဏ်ငွေ900လောက်သာပေးခဲ့ပြီးအလုထွက်ချင်ကြောင်ပြောတဲ့အလုသမားတွေကတော့ချိန်ချောက်ရိုက်နှက်တာတွေလုပ်ခဲ့တယ်ဆိုပြီးမတ်အေးမာချူကပြောပြပါတယ
်ဖုန်းပေးပေါ့လက်စာလည်းမထုတ်ပေးဘူးဆိုဖုန်းပေးပေါ့နော်တကယ်အဲ့လက်စာမထုတ်ပေးဘူးဆိုလဲသူတို့ဒီမှာဆက်မလုပ်တော့ဘူးဆိုတော့ပြောတယ်။အဲ့ဒီပြောတဲ့ချိန်မှာသူတို့ချင်းအောင်ကြိုးလေးပါတွေဖြတ်ပြီးတော့အကုန်လုံးခေါ်ထွက်ပြီးတော့အပြင်မှာထိုင်ပေါ့။အဲ့အဲ့လိုထိုင်လို့ပြောတဲ့ချိန်မှာတော့အလုပ်သမားတွေထွက်ထိုင်တော့သူကရက်ွက်လူကြီးပေါ့။ဖူးရိုင်ပန်းကိုသူကဖုတ်ဆက်ခေါ်လိုက်တယ်။ဒီလိုအဲ့ဒီဖူးရိုင်ပန်းရဲ့ခါးထဲမှာလည်းတနတ်ရှိတယ်။တနတ်ရှိတယ်သူကတနတ်ထည့်ထားတဲ့ခါးမှာဆိုတော့အဲ့မှာအလုပ်သမားအဲ့ဒီဖူးရိုင်ပန်းရှိမှာပဲတတိယစံခုတ်တဲ့သားပြားနဲ့အလုပ်မစင်းတဲ့အလုပ်သမားကိုသူကရိုက်တယ်ခေါင်းပေါ်မှာနောက်ဆိုတော့ခုနှစ်ယောက်ရိုက်တယ
်ဒီမှုနဲ့ပတ်သက်လို့တိုင်ကြားလာတာကြောင့်နေမြေကန်အာနာပိုင်တွေရဲ့အကူအညီနဲ့အလုပ်သမားတွေကိုတွားရောက်ကယ်ဆယ်ခဲ့ရမှာတော့အလုပ်ရှင်တစ်ထေးကတော့ထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်တကယ်တော့ဒီမှုဟာအတင်းအကျပ်အလုပ်ကိုင်းစင်မှုအပါအဝင် The Chalu Kuy Chopa Murida, John Winnie Lule, my Ema Chuga, Piovare.
He a move toasting at Theodore Bono, a theatre of my kind who lay winne. We don't let low Agalo Miyabu. We don't allow the mouth down, change out of Bono. Down a change out there. Then it, the yesterday, they faint hard of Bono. We don't let timing and him are a nay so damn much harder, Bono.
လို့အာကအောင်လို့သူကမရဘူးလေတပတ်မှ9ရရရလက်ရှိမှာတော့အလုံးသမားတွေကိုလုံခြုံတဲ့နေရာမှာကယ်ဆယ်ထားပြီးစစ်ဆေးမင်းမြတ်မှုတွေဆက်လုပ်နေပါတယ်အဲ့ဒီထဲကလုံသမား9ယောက်ကတော့ယောက်တာ3လောက်ပဲရှိသေးတယ်လို့လုံသမား9ယောက်လောက်ကတော့တနေ့ကျော်ကြာပြီလို့ဆိုပါတယ်သူတို့ရဲ့အထောက်အထားစာရွက်စာတမ်းနေနဲ့တိတ်ဆိတ်ခံထားတာကြောင့်ထွက်ပြေးလို့မရတာတွေလည်းဖြစ်ခဲ့တယ်လို့ပြောဆိုခဲ့ပါတယ
တော့နိုင်ငံတကာသတင်းတွေဖက်ဆက်ကြရအောင်ပါ။မြောက်အတ္တလန္တိတ်စီးရေးမဟာမိတ်နေတိုးရဲ့လက်ရှိအဖွဲ့ဝင်နိုင်ငံပေါင်း30မှာအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီရဲ့စစ်တပ်တွေမှာစစ်မြေပြင်သုံးမတူညီတဲ့ကိုပိုင်နည်းပညာစနစ်တွေရှိကြပါတယ်။တချို့ကဒါကိုပိုကောင်းအောင်တွဲလို့ကြတာတွေလည်းရှိပါတယ်။ဒီထဲမှာပိုလန်နိုင်ငံပော့စနန်မြို့မှာအခြေစိုက်ထားတဲ့အမေရိကန်စစ်တပ်ရဲ့အရှေ့ဥရောပဌာနချုပ်ကတပ်ဖွဲ့ဝင်တွေဟာနေတိုအဖွဲ့ရဲ့စနစ်တွေကိုပေါင်းစည်းလှုပ်ဆောင်နေပါတယ်။ပင်တဂွန်စစ်တမ်းနာချုပ်တည်င်းထောက်ကာလာပပြက်တည်င်းပေးပို့ချက်ကိုကိုငင်းချိုင်းပြောပြထားပါတယ
်။ပိုလန်နိုင်ငံကော်စီယက်စ်ကိုစစ်စခန်းကကားရပ်နားတဲ့နေရာမှာစစ်တဲတပ်လျှာကြီးသုံးခုထိုးထားပါတယ်။အဲ့ဒီထဲမှာအမေရိကန်တပ်ဖွဲ့ဝင်တွေကနေတိုးရဲ့အရှေ့ဘက်မျက်နှာစာတစ်လျှောက်ပေါင်းစည်းမှုစနစ်တစ်ခုကိုတိစောက်နေကြပါတယ်။သူတို့ဒီစနစ်လှုပ်ဆောင်မှုကိုအမေရိကန်စစ်တပ်ဗိုလ်မှူးကြီး John Hosey ကအခုလိုရှင်းပြပါတယ
်။ The picture would be potentially a US radar system.
ဒီပုံကအမေရိကန် radar စနစ်ကဒဇုံတစ်ခုဝင်လာတာကိုမြင်ရပြီးဆိုရင်သူကပိုလန်ပြစ်မှတ်လမ်းညွန်ဌာနကိုဆက်သွယ်ပါတယ်။ပြီးတော့အဲ့ဒီကနေတဆင့်ရိုမေးနီးယားကလက်နက်ပစ်စင်ကိုသတင်းပို့ပြီးပြစ်မှတ်ကိုချိန်ရွယ်ပစ်ခတ်တာပါ။
Interoperability Lab, iLab လို့လည်းအတူကောက်ခေါ်တဲ့ American စစ်တပ်ရဲ့စမ်းသပ်ခန်းမှာ NATO တပ်ဖွဲ့ဝင်တွေအလုပ်လုပ်နေကြပါတယ်။အဲဒီမှာ American စစ်တပ်ရဲ့ဤပညာကိုအသုံးချပြီး NATO မှာမိတ်တွေကသူတို့ရဲ့ကိုယ်ပိုင်ဆက်သွယ်ရေးစနစ်တွေကိုလိုက်လျောညှိထွေဖြစ်အောင်မြင့်တင်ဖို့ဒီနေရာမှာလက်တွေ့စမ်းသပ်နေကြပါတယ်။ဗိုလ်မှူးကြီးဟိုစီကအဲဒီမှာပြထားတဲ့ဆက်သွယ်ရေးစနစ်တခုအကြောင်းကိုရှင်းပြပါတယ်။အဲဒါကဘာနဲ့တူတယ်လဲဆိုတော့ကားတွေရဲ့ရှေ့ခန်းမှာပါလိရှိတဲ့ GPS လမ်းညွှန်စနစ်ပြဒိုင်ကွက်ဒါမှမဟုတ် Radio Line တွေဖမ်းတဲ့ဒိုင်ကွက်လိုပုံစံပါ။
So this could be
mounted. ဒီကကုတက်ဖွဲ့တွေရဲ့လှူရှားမှုရုပ်ပုံကိုမြင်နိုင်ပါတယ်။အမေပေးထိန်းချုပ်မှုစနစ်တစ်ခုအနေနဲ့ယင်းတစ်ခုခုမှတက်ဆင်ထားနိုင်ပါတယ်။ဒါကို Google မြေပုံလို့ပုံဖော်ကြည့်ပါ။သူကသွားတဲ့လမ်းကြောင်းကိုပြပြီးတခြားကိုလည်းပေးပို့နိုင်ပါတယ်။လမ်းကြောင်းပြတဲ့ app တစ်ခုဖြစ်တဲ့ Waze လိုမျိုးလို့လည်းပြောလို့ရပါတယ်။လမ်းပေါ်မှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုမတူညီတဲ့အခြားတနေရာကကွန်ပျူတာမှာရှိတဲ့အမေပေးထိန်းချုပ်မှုစနစ်စီကိုပေးပို့နိုင်ပါတယ်။
လုံငန်းငွေစစ်စင်ရေးလုံခြုံရေးကြောင့် BOE ကဒီစနစ်လက်တွေ့အလုပ်လုပ်ပုံကိုကြီးကွယ်မရခဲ့ပါဘူး။ဒီစမ်းသပ်ခန်း iLab ဟာလက်တွေ့အလုပ်လုပ်လဲပတ်နေတာဟာလအနှင်းငယ်ပဲရှိသေးပေမဲ့မဟာမိတ်အဖွဲ့ဝင်နိုင်ငံအများပြားကလာပြီးလက်တွေ့ကွင်းစင်စမ်းသပ်မှုတွေလုပ်ခဲ့ပြီးပါပြီ။မဟာမိတ်နိုင်ငံတွေလာရောက်လက်ချက်မှုအခြေအနေကို American စစ်တပ်ကဗိုလ်မှူးကြီး Tim Sakowski ကအခုလိုရှင်းပြပါဘ
ူး။ Representatives from Lithuania.
ကျွန်တော်တို့မှာ Lithuania ကကိုယ်စားလှယ်တွေရှိတယ်။ Estonia ကလာသူတွေလည်းရှိတယ်။ဒါ့အပြင်လေကျင့်ရေးတွေအတွက်ပြင်ဆင်တဲ့အခါကျရင်ပိုလန်နဲ့ဂျာမနီကအဖွဲ့တွေကိုလည်းအနာဂတ်မှာလက်ခံဖို့ရှိပါတယ
်။ဒီ iLab ကဘာကြောင့်ရေးပါလဲဆိုတာကိုလည်းသူတို့ကရှင်းပြပါတယ်။နေတို့အဖွဲ့ဝင်အနောက်ဥရောပနိုင်ငံမဟာမိတ်တွေဟာဆယ်စုနှစ်များစွာလက်တွဲအလုပ်လုပ်ခဲ့ကြတာပါ။ဒါပေမဲ့အရှေ့ဥရောပကမဟာမိတ်နိုင်ငံအများစုကတော့2004ခုနှစ်နဲ့အဲ့ဒီနောက်ပိုင်းကြမှာနေတို့အဖွဲ့ဝင်ဖြစ်လာကြပါတယ်။နေတို့ရဲ့အရှေ့ဘက်ခြမ်းစစ်မြေနယ်ပြင်မှာ American စစ်သား 2,000 ဝန်းကျင်ကိုအုပ်ချုပ်နေတဲ့ဒုတိယဗိုလ်ချုပ်ကြီး John Kolesky ကဒီ iLab မှာမဟာမိတ်အဖွဲ့တွေရဲ့ဤပညာစနစ်တွေပူးပေါင်းဆောင်ရွက်မှုအရေးကြီးပုံကိုခုလိုရှင်းပြပါတယ
်။ See, you know, the brutality of what is taking place.
Ukraine မှာဖြစ်ပျက်နေတဲ့ကြမ်းကြုတ်ရစက်မှုတွေကိုနေတို့အဖွဲ့ဝင်နိုင်ငံတွေမျက်မြင်တွေ့သိထားပါတယ်။ဒါကအရေးကြီးသဘောဆောင်တယ်လို့ရည်ရွယ်ချက်ရှိရှိနဲ့နေတိုးအဖွဲ့ဝင်နိုင်ငံပေါင်း30စလုံးစီးလုံးညီညွတ်မှုပြသကြပါတယ်
။စီးလုံးညီညွတ်တာရုရှားရဲ့ရန်လုံမှုကိုဟန်တားနိုင်မှာဖြစ်တယ်လို့တစ်ချိန်တည်းမှာဤပညာစနစ်တစ်ခုတည်းအတူသုံးပြီးတိုက်ခိုက်နိုင်စွမ်းကိုမြင့်တင်ဖို့နေတိုးအဖွဲ့ဝင်နိုင်ငံတွေကရည်မှန်းထားကြပါတယ်။
ကိုငင်းချိုင်အင်းတင်ပြတော့တာပါရှင် POA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။သောတာရှင်များရှင်အာဖရိကမြောက်ပိုင်းကတူနီရှားနိုင်ငံမှာလွန်ခဲ့တဲ့12နှစ်ကတော်လှန်ရေးနောက်ပိုင်းမကြုံဖူးတဲ့အခြေအတွက်မျိုးနဲ့ပြည်သူတွေနိုင်ငံကနေထွက်ခွာနေကြတယ်လို့အခွင့်အရေးအဖွဲ့တွေကပြောပါတယ်။ အခုလိုနိုင်ငံကနေထွက်ခွာနေကြတာဟာဆိုရင်ဒီမိုကရေစီတည်ဆောက်မှုမအောင်မြင်တဲ့အပေါ်မျှော်လင့်ချက်ကင်းမဲ့လာမှုနဲ့ဥရောပမှာပိုးပြီးတော့တာယာတဲ့ဘဝရရှိရေးမျှော်လင့်ချက်ကိုထင်ရှားနေတာဖြစ်ပါတယ်တူနီရှားနိုင်ငံတောင်ပိုင်းငါးဖမ်းလုပ်ငန်းမျိုးဇက်စစ်ကနေလီဆာဘရန့်တင်ပြပို့ထားတာကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါတယ
်စက်တင်ဘာလရဲ့ဗုဒ္ဓနေ့တရက်မှာအင်္ဂါထွက်သွားတဲ့ဝါလစ်ဇာရီဒက်တယောက်ပြန်ရောက်မလာပါဘူးသူဖခင်ဆလီမ်ဇာရီဒက်က VOA ကိုအခုလိုပြောပါတယ
်
သူလမ်ပီဒူဆာကိုရောက်ပြီဆိုတာမျိုးဂျာတာပရင်းနေမှာဖုံးခေါ်မလာသလိုတောက်ချန်နေမှာလည်းဖုံးမလာတော့ပါဘူးလို့ပြောသွားတာပါဇာစီကန်လွန်မှာနစ်မြုပ်ခဲ့တဲ့အီတလီကိုသွားမယ်လေပေါ်မှာလိုက်သွားတဲ့တူနီရှားလူငယ်ဆက်ရှိဦးတဲမှာသူ့သားလည်းပါသွားတယ်ဆိုတာကိုဆက်ပလင်းဇာရီတက်သိရှိခဲ့ရပါတယ်ဒေသခံ၅ဘန်းသမားတွေနဲ့ကန့်ချေဆောင်တက်ကတည်ဆုံးသူ၈ဦးရဲ့ရုပ်အလောင်းတွေတွေ့ခဲ့ပြီးမြဲဝါလစ်ကိုတော့ရှာမတွေ့ပါဘူးငါဖန်သမားနီဒရာဒင်ဘိုရာစင်းကအခုလိုပြောပါတယ်
မနက်9နာရီကနေည8နာရီအထိနေရာအနှံ့မှာရှားပါတယ်။ပင်လယ်ထဲမှာတေဆုံးသူရုပ်အလောင်းတွေမတွေ့ပဲကမ်းပေါ်ကိုလာတင်နေတာပါ
။ကယ်ဆယ်ရေးလုပ်ဖို့အစိုးရကနှောက်နှေးတယ်လို့ပြောဆိုပြီးပျောက်ဆုံးသူတွေရဲ့မိသားစုတွေနဲ့ထောက်ခံသူတွေကတော့ဆန္ဒပြကြထိုင်တဲ့ပိတ်ဆင်နွှဲကြပါတယ်။သမရခိုင်ဆိုင်ဘက်ကဖြေးချဖို့ကိုလည်းတောင်းဆိုချပါတယ်။ဒါပေမဲ့လည်းဝါလစ်ဇာရီဒက်ကတော့အသက်ပြန်ရှင်လာတော့မှမဟုတ်ပါဘူး။ဖခင်ဖြစ်သူက
တ
ူနီရှားကယောက်ျားလေးတွေအားလုံးလိုပဲတားဖြစ်သူကလည်းအီတလီကိုသွားမယ်လို့တစ်ချိန်လုံးပြောနေတာပါတဲ့စီးပွားရေးနဲ့လူမှုအခွင့်အရေးဆိုင်ရာတူနီရှားဖိုရန်ကအာလက်ထာဘီကအခုလိုပြောပါတယ
်
ဒီနေ့မှာရွှေပြောင်းထွက်ခွာသူအရေးအတွက်စံချိန်တင်ရောက်ရှိပါတယ်အခုဆိုရင်အီတလီနဲ့ဆာဗီးယားကနေတဆင့်ဥရောပကိုတရားမဝင်သွားတဲ့လမ်းကြောင်းနှစ်ခုရှိနေပါတယ်
အလက်ထာဗီရဲ့အဖွဲ့ကရွှေပြောင်းအခွင့်အရေးအတွက်စီယုံဆောင်ရွက်ပါတယ်။ဒီနှစ်အတွင်းတူနီရှား4000လောက်ဥရောပကိုရောက်ရှိကြောင်းလည်းခန့်မှန်းပါတယ်။လူ3000လောက်ကတော့တူနီရှားကမ်းခြေဆောင်တပ်ကဂျာပြတ်ဟန်တာခံရပြီးတည်ဆုံပျောက်ဆုံးသူကရာချီရှိပါတယ်။အလက်ထာဗီကအခုလိုပြောပါတယ်။
La migration aujourd'hui
ဒီကနေ့ရွှေပြောင်းမှုဟာဆိုရင်ဘွဲရဒါမှမဟုတ်လဲအလုတ်အကင်မဲ့လူငယ်တွေအတွက်တည်းမဟုတ်တော့ပဲတူနီရှားကနေထွက်ခွာလို့ရတဲ့လူပေါင်းစုံအားလုံးအတွက်တက်ရောက်မှုဖြစ်ပါတယ
်တော်လန်ရေးအလွန်နိုင်ငံရေးကလူမှုဘဝပိုပြီးသားရကောင်းမွန်အောင်မဆောင်ရွက်နိုင်တာကြောင့်လဲနိုင်ငံကနေထွက်ခွာသူများလာတာပါတူနီရှားမှာအလုတ်လက်မဲ့က20ရာခိုင်နှုန်းနီးပါးရှိပါတယ်နိုင်ငံရေးပါတီအများစုကသတိမှောက်ထားတဲ့ရွေးကောက်ပွဲကိုဒီဇင်မာလအတွင်းချင်းပါထားမှလည်းမဲပေးခွင့်ရှိသူ10ဦးမှတဦးပဲမဲပေးကြပါတယ်။တူနီရှားအများပြားကတော့ထွက်ခွာနေကြပါတယ်။ဘဲဆမ်ဟာနစ်ကတော့တရားမဝင်ရွှေ့ပြောင်းအဖြစ်2022ခုနှစ်အတွင်းပြင်သစ်ကနေဌာနေပြန်ပို့ခံရသူပါ။ဇာစီမှာတည်ဆုံးခဲ့ရသူတွေထဲမှာသူ့ရဲ့ဝမ်းကွဲနဲ့အချစ်ဆုံးတငယ်ချင်းလည်းပါသွားပါတယ
်။ Avenir noir ici.
တူနီရှားမှာအနာဂတ်ကမရေရာပါဘူး။ဒါကြောင့်လေဥရောပကိုပြင်သစ်ကိုပြန်သွားနိုင်ဖို့ကျွန်တော်စဉ်းစားနေတာပါတူနီရှားကလွဲရင်တရုတ်ကိုတောင်သွားပါမယ
်ပိုပြီးကောင်းမွန်တဲ့ဘဝရရှိရေးကြိုးစားကြတဲ့တခြားသောအာဖရိကဒေသကလူတွေလည်းတူနီရှားနိုင်ငံဇာစီမှာခီးတထောက်ဝင်ရပါတယ်ဥရောပကိုတရားမဝင်သွားရောက်နိုင်ရေးဝင်ငွေရဖို့အတွက်ဇာစီမှာတရားမဝင်အလုပ်လုပ်ကြပါတယ်ဆီယာလီယွန်ကခရစ်စတီနာဘူကာရီက VOA ကိုအခုလိုပြောပါတယ
် It's not easy but you just have to do it
just to မလွယ်ပါဘူးဒါပေမဲ့ဘဝမှာဖြစ်ချင်တာတွေကိုအောင်မြင်မြင်ဖြစ်လာဖို့အတွက်လုပ်တင်တာကိုလုပ်ရတာပ
ါဒါပေမဲ့လဲဝါလစ်နဲ့တခြားသူတွေရဲ့ကန့်ကျင်မှဟာဆိုရင်ရွှေပြောင်းသွားရောက်သူတွေအတွက်လှေခရီးရဲ့အန်ဒီယဲကြီးကိုထိဟဖော်ပြနေတာဖြစ်ပြီးတချို့အတွက်တော့ဒုတိယအကြိမ်စ조사ခွင့်မရှိကြတော့ပါဘူးရှင်
တူနီရှားနိုင်ငံကနေမကြုံစဘူးလူတွေဆွန့်ခွာနေကြတဲ့အကြောင်းမှသတင်းထိုက်တင်ပြသွားတာပါရှင်။မကြာခင်မှာထုတ်လွှင့်သွားမဲ့ VOA ရဲ့အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုဆက်တိုက်နားဆင်ရဖို့ရှိပါတယ်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ ျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အတန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့သတင်းထောက်မဆုနဲ့စာကြားရအောင်ပါ။မြန်မာနိုင်ငံမှာလက်နက်ကင်ပဋိပက္ခတွေပိုးပြီးတော့ကျယ်ပြန့်လာသလိုမြေပြင်ထိုးစစ်တွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတေဆုံမှုတွေပိုးပြီးတော့များလာနေပါတယ်။ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးနေရတာပြီးများလာပြီးတော့အကူအညီတွေလည်းအထူးလိုအပ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းထောက်မှတ်စုကိုတော့မအေးတနာကျော်ကတင်ဆက်ထားပါတယ်ရှင်။
နိုင်ငံမှာနှစ်ပေါင်း80ကျော်ကြာပြည်ရင်းစစ်နဲ့စစ်တပ်အာဏာသိမ်းပြီးတော့နှစ်ကျော်ကာလအတွင်းမှာလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးထွက်ပြေးကြရတဲ့စစ်ဘေးဒုက္ခသည်တိတိတမ5သန်းကျော်ထိရှိနေလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှူးရုံး UNOCHA ကထုတ်ပြန်ထားပါတယ်။ဒီလိုပြုစုထားတဲ့စီရင်ထဲမှာမြေပြင်တိုက်ပွဲတံကြောင့်ထွက်ပြေးနေရသူအရေအတွက်ကပိုများနိုင်တယ်လို့လည်းဒေသခံတွေနဲ့ကုညီသူတွေကပြောပါတယ်။တချို့ကတော့တိုက်ပွဲဖြစ်ပွားချိန်မှာယာယီတိန်ရှောင်နေပြီးတော့အခြေအနေပြောင်းနေရင်ကိုယ့်အိမ်ကိုပြန်လာကြတဲ့သူတွေရှိပါတယ်။အထူးသဖြင့်စစ်ကောင်စီတပ်နဲ့တော်လှန်ရေးအင်အားစုတွေကြောင့်လက်နက်ကင်ပြည်ပခအမြင်မပြတ်ရှိနေတဲ့သခိုင်းတိုင်းအညာဒေသမှာတိုက်ပွဲတွေကြောင့်မကြာခဏအင်ဆွန့်ထွက်ပြေးရတဲ့သူတွေရှိတာပါ။တော်လှန်ရေးအင်အားစုတွေအားကောင်းသလိုစစ်အုပ်ချုပ်ရေးအာဏာထုတ်ပြန်ထားတဲ့သခိုင်းတိုင်းထဲမှာအပြန်အလှန်ဖြစ်ကပ်တာတွေစစ်ကြောင်းထိုးတာတွေမကြာခဏဖြစ်ပွားပါတယ်။အဲ့ဒီအခြေအနေကြောင့်ဒေတာကန်တွေနေရဲဆုပ်ပြီးတော့ထွက်ပြေးကြရတာဖြစ်ပါရင်ကိုရီးကျုံတွေရသူတို့ကဒေတာအခြေအနေကိုခုလိုပြောပါတယ
်သူတို့ကစီကြောတကထိုးပြီးရင်းနေနေနားရယ်နားပြီးတခါပြန်ဝင်နေပြန်လာဒီလောလောဆယ်တော့ပေါ့လာကုန်လာကုန်မိုင်းလို့ဆိုရင်အနေတိုင်းပြီးစားရတာပေါ့တော့ပြီးတော့အခုဆိုရင်မုံရွာနဲ့ဒီဘုတ်ဒီရွေးဝေမျိုးပေါ်ဒီမှာသူတို့ရဲ့အရာတွေထုတ်တယ်လို့မထင်မထင်တယ်လို့အကုန်လုံးတော်လိုက်လုံးတဲ့သူရောမလုံးတဲ့သူရောဖန်နာစီတာနှိမ့်ဆက်တာမျိုးတွေတော့အဲ့လိုတွေပဲကြားရပါတယ
်။စကိုင်းတိုင်းနဲ့မှာစစ်အုပ်ချုပ်ရေးအာဏာထုတ်ပြန်ထားတဲ့မြို့နယ်14ခုရှိပါတယ်။ဒီလိုမျိုးစစ်အုပ်ချုပ်ရေးတတ်မှတ်ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကစစ်ရေးလှုံ့ဆော်မှုတွေပိုများလာသလိုနေမြေရှင်းလင်းတာတွေလည်းအရင်ကထက်ပိုပြီးတော့လှုံ့ဆော်လာတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုအခြေအနေတွေမတည်ငြိမ်တဲ့ကြားမှာစစ်အာဏာရှင်တော်လှန်ရေးလူထုတပိတ်ကလည်းဆက်ပြီးတော့ရှိနေတာပါ။နေစရာအိမ်မရှိလို့တော်တဲ့နဲ့အနေငယ်ကလည်းဖုန်ကြီးကျောင်းတွေမှာနေနေရတဲ့ဒေသခံတွေကဂျိုးစားပြုတ်လို့တဲ့လက်တပြက်လူလူတပိတ်တွေမှာပါဝင်ကြပါလိမ့်။အခြေအနေအခက်အခဲတွေကြားကနေပြီးတော့ကန့်ကွက်ဆန္ဒပြမှုတွေလှုပ်ဆောင်နေကြပုံနဲ့ပတ်သက်လို့ရင်းမပင်စလင်းကြီးကျေးရွာပေါင်းစုံလူလူတပိတ်ဦးဆောင်သူကိုလွမ်းသူကပြောပါလိ
မ့်။ဟိုအရင်လောက်တော့ကျွန်တော်တို့ဒီလွတ်လွတ်လပ်တော့မရှိဘူးပေါ့။သို့တော့အခက်အခဲကြားရပဲ strike ကိုကျွန်တော်တို့ဖျက်ရှိတယ်။ဒီနေရာမှာတော့ကျွန်တော်လူလူရဲ့ပူးပေါင်းပေါ်မှုပါလေ။ကောင်းနေဆိုတော့ကျွန်တော်ကသူတို့မာရှယ်တော့ထုတ်တယ်ဆိုပေမဲ့လည်းကျွန်တော်တို့မြေပြင်အခြေအနေမှာတော့သူတို့စကန်ရှိတဲ့နေရာတွေတော့ပဲသူရှိပြီးတော့တကယ်တကယ်အပြင်ထွက်မယ်ဆိုတော့မှစေချောင်းထိုးတဲ့ပုံစံမျိုးပဲလုပ်တယ်စေခေါ်ချက်ကတော့ခုနကရန်သူကမာရှယ်ထုတ်ပြီးတဲ့နောက်ပိုင်းမှာပို့ပြီးတော့စေချောင်းထိုးတာတွေနေစဉ်ရဆက်ရှိတဲ့နေမြေရှင်းလင်းတာတွေရှိတယ်သူတို့စကန်ပတ်ချလဲနေတော့နေချက်တာတွေကျွန်တော်တို့ကြုံလာရတယ်ဒါကျွန်တော်တို့အတွက်စိတ်ခေါ်မှုဖြစ်တယ်ပေါ့နော်နောက်တစ်ချက်ကခုနအခုချိန်မှာဖန်ခံရမယ်ဆိုရင်ကျွန်တော်တို့ဒီတကယ်ဒေတာကြီးအနေနဲ့ဆိုလို့ရှိရင်အဲ့မှာသူဒီတိုင်းမှုကိုယ်စစ်ခုံရုံနဲ့စစ်စစ်မယ်ဆိုရအရာရှိတယ်ပေါ့ဗျအဲ့လိုမျိုးပ
ါဒေတာကန်တွေကသူတို့ရဲ့နေရက်ကိုစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်တဲ့နေရာမှာတချို့ကလည်းနေဆက်ဒေတာအထိရောက်သွားကြပါတယ်ဒီလိုဆိုရင်တော့တစ်ဖက်နိုင်ငံကအာဏာပိုင်နဲ့တွင်းရင်ဖမ်းဆီးစစ်ဆေးတာမျိုးနဲ့ကြုံကြရပါတယ်ပြီးခဲ့တဲ့ February လကုန်ပိုင်းလုံးကတနင်္သာရီတိုင်းတွေကတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံရနောင်းဘက်ကိုထွက်ပြေးကြရတဲ့မြန်မာဒုက္ခသည်200နီးပါးရှိခဲ့တာပါရနောင်းဘက်ကိုထွက်ပြေးကြရတာဒါပထမဦးဆုံးအကြိမ်ဖြစ်ပြီးတော့အရင်ကတည်းကတော့မဲဆောက်ဘက်ကိုထွက်ပြေးတာတွေရှိပါလိမ့်။ဒါပြင်စကိုင်းတိုင်းဘက်မှာတော့တမူခရိုင်ဘက်ကနေပြီးတော့အိန္ဒိယမဏိပူပြည်နယ်တဲကိုတချို့ထွက်ပြေးကြရပါတယ်။အဲ့မှာတော့တပည့်အာဏာပိုင်တွေကစစ်ဆောင်ရင်ရောက်လာရင်မြန်မာဒုက္ခသည်တွေကိုပြည်ဝင်ခွင့်ဥပဒေနဲ့ဖမ်းဆီးတရားစွဲတာတွေလည်းရှိပါတယ်။ ဒီလိုမြန်မာရှစ်ကောင်စီနဲ့ဒေါ်လာရေးတက်ဖွဲ့တွေကြောင့်တိုက်ပွဲတွေကြောင့်ပြည်တွင်းမှာရောတချို့အိန္ဒိယနိုင်ငံတွေထိပါထွက်ပြေးရတဲ့စစ်ပေးဆောင်တွေအတွက်နိုင်ငံတကာကဝိုင်းဝန်းဖြည့်ရှင်มาရမယ်လို့သုံးသက်သူတွေကပြောပါတယ်။နိုင်ငံတကာဆက်ဆံရေးလေးလာသူတို့ဖြစ်တဲ့မင်းရတုထက်ကအခုလိုသုံးသက်ပါတယ်
ဒီမှာလည်းငါတို့ဒီဆက်ဆံရေးထပ်ပြီးနေကြရမှာတော့အဓိကအဖြစ်ဒီအိန္ဒိယနဲ့ China နဲ့အဲထိုင်းနဲ့ပေါ့လေတော့အဓိကအဖြစ်ကိုပါနေနိုင်ငံတွေဖြစ်တယ်။ဆက်တဲ့ကြောင့်အိန္ဒိယရဲ့ဒီငွေတွေရဲ့ကိုစပယ်ရှယ်လေးဝင်နေကိစ္စတွေပေါ့နော်။အဲပြီးတော့ဒီထိုင်းမှာရှိတဲ့ဟာတွေကိုလည်းစပယ်ရှယ်လေးဝင်နေကိစ္စတွေပေါ့။ငနာကင်းနေတဲ့ဓာတ်တွေကိုလည်းဖြည့်ရှင်းဖို့အတွက်အများကြီးစူးစမ်းကြရတယ်။အများကြီးတွေအရောပြရမယ်ဒီဟာတွေရှိတယ်ဗျ။ဟိုစင်မစ်ပါနေတဲ့ကြောင့်လို့ UI ရကလည်းအဆင်မပြေဘူး။စင်ပြဲတဲ့ကြောင့်လို့ဒီဟာကိုဘယ်လိုအင်းရောက်လို့ရတယ်ဆိုပြီးတော့ဒီလိုပါလာတယ်တော့တောင်းပြီးတယ်ကြည့်ဆိုတော့ဒီနိုင်ငံကြီးဆက်ပါလေလက်ရှိနေတာကကျွန်တော်တို့ဟို dialogue ပြန်သွားပြီးရတဲ့အခါမှာမရှိဘူးဒါတော့ကျွန်တော်အလုပ်ရနေတာပါတယ်ဒါကခုကတော့ဆက်နေတယ်ဆိုတော့ပြန်လည်နေတာဖြစ်တယ်ပေါ့နော်
ဒီရပိုင်းနဲ့မှာကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာနယ်မြေဖြစ်တဲ့ကြောက်ကြီးနဲ့မုံမြို့နယ်ကကျေးရွာပေါင်း10ရွာကျော်မှာထိတွေ့တိုက်ပွဲတွေကြောင့်ဒေသခံ2000ဝန်းကျင်စစ်ဘေးရှောင်နေကြရတာပါ။အဲ့ဒီတိုက်ပွဲတွေအတွင်းမှာလက်နက်ကြီးပစ်ခတ်တဲ့ဒဏ်ကြောင့်အရက်သားအသေးဆုံးတာတွေလည်းရှိပါတယ်။ဒီလိုမျိုးစစ်မဲ့ဖြစ်ပွားရာဒေသတွေမှာတော့အရက်သားအသေးဆုံးတာထိခိုက်ဒဏ်ရာရတာနဲ့စစ်ဘေးရှောင်ရတဲ့ဒုက္ခတွေကိုတွေ့ကြုံခံစားနေရတာပါ။အာဏာသိမ်းပြီးတဲ့နောက်ပိုင်းကာလတွေမှာမတူညီတဲ့ပုံစံမျိုးစုံနဲ့ဒုက္ခရောက်နေတဲ့ထဲမှာတော့ကိုယ့်ရဲ့အိုးအိမ်ကိုစွန့်ခွာစရာမလိုပေမဲ့လည်းစားတောက်နေထိုင်ရေးကျန်းမာရေးနဲ့စီးပွားရေးပပေါင်းစုံကနေဒုက္ခရောက်နေသူတွေရှိပါတယ်။ကြားပြင်းတဲ့ဒေသခေါ်ကင်းညီဒေသလွိုက်ကောဘောလ်ခဲကားလမ်းမှသွာလာခွင့်ပိတ်ပင်ထားလို့ဒေသတွေမှာကုန်စည်စီးဆင်းမှုအခက်ကြုံနေပြီးတော့ကုန်စည်နှုန်းတွေလည်းအဆမတန်တက်နေလို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေတွေကြောင့်အဓိကလမ်းမအသုံးမပြုနိုင်ချိန်မှာခီးကုန်ကြဈေးကလည်းတင်ကနန်းထိဈေးပေါင်နေတာပါ။စံတေးကိုတသိန်းကျော်ပေးဝယ်နေရပြီးတော့လွိုက်ကောကိုတွားကျင်တဲ့သူတွေအတွက်လည်းခီးစိတ်က3သိန်းဝန်းကျင်မှရှိတယ်လို့ဒေတာကန်တူကပြောပါတယ
်။ရှားပါးပစ္စည်းဖြစ်နေတာပေါ့ဟိုမှာကြတော့လဲစံတေးကို3သိန်းခွဲ2သိန်းတွေဝယ်စားတာလည်းရှိမလို့။တွားမယ်လားပဲဆိုတော့မှ2သိန်း4သိန်းအလိုဒီပြောနေကြတယ်လို့ဒီပေါက်နေရတာပေါ့။အခက်ခဲတွေတော့တော်တော်လေးတော့ဖြစ်နေပါမယ်။အခက်ကြီးကြတော့လဲဒီလူနာတွေဘာတွေကြတော့လဲဒါဒုက္ခတွေရောက်ကုန်တာပေါ့။ပြောရပိတ်ကကြတော့လေဟုတ်
ကုလသမဂ္ဂ UNOCHA ကတော့ကရားပြည်နယ်နဲ့ကရင်ပြည်နယ်အနှံ့ပြားကစစ်စည်းဂိတ်တွေမှာလုံခြုံရေးပိုတင်းကျပ်ထားလို့လူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေအနေနဲ့ဝေးလံခံတည်တဲ့ဒေသတွေမှာနေထိုင်ကြတဲ့စစ်ဘေးရှောင်ပြည်သူတွေစီကိုအကူအညီပေးဖို့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဆိုပါတယ်။ဆရာနာတိန်းနာကြောင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေအဟံတားမရှိပေးနိုင်ဖို့အတွက်ဂျပန်အစိုးရကတောင်းဆိုကြောင်းလည်းပြီးခဲ့တဲ့ရက်ပိုင်းမှာထုတ်ပြန်ထားပါတယ်။အကူအညီတွေအဟံတားမရှိပေးနိုင်ဖို့မြန်မာဘက်ကတောင်းဆိုထားတဲ့ဂျပန်အစိုးရကမြန်မာပြည်ထဲမှာအိုးအိမ်တွေထွက်ပြေးနေရသူအပါအဝင်လူဦးရေ18တန်း6သိန်းအကူအညီတွေလိုအပ်နေတယ်လို့ထောက်ပြပါတယ်။ဆေးရနာတင်ပြီးတဲ့နောက်မှာဒုက္ခမျိုးစုံကြုံနေရတဲ့အထက်လူပေါင်းတန်းတဲ့ချီအကူအညီတွေလည်းလိုအပ်နေတယ်လို့စည်ရေးပဋိပက္ခနယ်မြေတွေလည်းတိုးလာနေတဲ့အခြေအနေကိုတော့ဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ရှင်။ကျွန်မအေးသနာကျော်ပ
ါ။သတင်းတောက်မှတ်စုအပြီးမှာတော့ပါဆင်တင်ဆက်နေကြစီးပွားရေးအစီအစဉ်အလဲပါရှင်။ကမ္ဘာတဝန်းကဖွံ့ဖြိုးရေးစီမံကိန်းတွေမှာတရုတ်ကငွေကြေးမှတည်နေရဟာဆဲစုနှစ်တခုရှိခဲ့ပါပြီ။ကုန်လမ်းနဲ့ရေလမ်းနှစ်သွဲပမာဏအစီအစဉ်အဖြစ်စီးပွားရေးဆိုင်ရာကပလန်ပိုလန်မှစီမံကိန်းနဲ့27ရာစုရေချောင်းဆိုင်ရာပိုလန်မှစီမံကိန်းလို့နာမည်ပေးထားတဲ့စီမံကိန်းတစ်ခုကိုတရုတ်သမ္မတရှီကျင်းပင်ကအဆိုပြုလိုက်တဲ့2013ခုနှစ်မှာငွေကြေးသုံးဆမှုတိုးလာခဲ့ပါတယ် BRI Belt and Road Initiative ကပလန်ခပတ်တကွင်းလမ်းဒဇင်းလို့ဒီခါမှရှင်ကပတ်တကွင်းလမ်းဒဇင်းစီမံကိန်းလို့ခေါ်ကြတဲ့ဒီအယူအဆဟာပြီးခဲ့တဲ့ဆင်နေတာအတွင်မှာကြီးထွားလာနေပါတယ်။တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာမဟာဗျူဟာကခဏတည်တရက်ကိုရောက်လာပုံရပြီလို့လေလာသူတွေကပြောကြပါတယ်။ VOA သတင်းထောက်အလစ်စဘက်လီရဲ့သတင်းဆောင်မကိုမှတင်ပြထိုက်တင်ပြထားပါတယ်။
တရုတ်ကဗီယာရိုင်းစီမံကိန်းကနေတဆင့်အီကွေဒေါ်မှာဓာတ်အပိစယုံကနေလာအိုမှာမြန်နှုံးမြေယထာလန်းနေအထိကမ္ဘာတစ်လောမှာငွေကြေးမတည်ပြီးစီမံကိန်းတွေလုပ်ပါတယ
် The idea of the Belt and Road Initiative was to develop
ဗီယာရိုင်းစီမံကိန်းရဲ့အယူအဆကတော့တရုတ်နဲ့ဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေအကြားဆက်သွယ်မှုကိုတိုးတက်အောင်လုပ်ဖို့ဖြစ်ပါတယ် BRI ရန်ပုံငွေအများစုကတည်ယူပို့ဆောင်ရေးစွန့်အင်
တတ်ထုတူဖော်ရေးနဲ့အလားတူခိုင်မာတဲ့အခြေခံအစအဦးတွေအတွက်သုံးပါတယ်ဒါပေမဲ့အခုအခါမှာတော့အရာမ BRI စီမံကိန်းကြီးတဲမှာတရုတ်ကသူတို့ရဲ့ယဉ်ကျေးမှုဆိုင်ရာပညာရေးဆိုင်ရာပညာသင်ဆုတွေအများအပြားထည့်သွင်းလာပါတယ
်အမ်မာမာလစ်က A data ရဲ့အခြေခံသုတေသနပညာရှင်မှာဝီလျံဆန်မယ်ရီတက္ကသိုလ်ရဲ့သုတေသနဌာန A data ကကမ္ဘာတစ်လုံးမှာရှိတဲ့တရုတ်ဖွံ့ဖြိုးမှုဆိုင်ရာဘန်ဒါရေးအချက်အလက်တွေကိုစုဆောင်းပါတယ်ဘော့စတန်တက္ကသိုလ်ကတရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့ကမ္ဘာတစ်ဝန်းစီးပွားရေးမတည်မငြိမ်ဖြစ်ခဲ့တဲ့ကာလမှာ VRI စီမံကိန်းအခြေတည်ခဲ့တာလို့ပြောပါတယ်
The background story was that 2000.
နောက်ကန်အကြောင်းအရာကတော့2008ခုနှစ်ကမ္ဘာတစ်ဝန်းဘဏ္ဍာရေးအချက်အတဲနဲ့ကမ္ဘာဈေးကွက်ကျုံသွားခဲ့တာဖြစ်ပါတယ်။ဒါကြောင့်လေဒီကုမ္ပဏီတွေ၊လမ်းတွေ၊တံတားတွေ၊ပြီးလက်မြေထုပ်ဆက်ယုံတွေ၊တမနီ၊ကရိယာတွေနဲ့ပြစ်စီပစ္စည်းတွေအားလုံးမှာတရုတ်ကအကြီးအကျယ်ရင်းနှီးမြှုပ်နှံခဲ့တာပါ။လိုအပ်ချက်အမြင့်ဆုံးရောက်ခဲ့ပြီးဆက်ယုံတွေကအလွန်အကျွံစပြီးထုတ်လုပ်လာကြပါတယ်။2017 2012ခုနှစ်မှာတော့တရုတ်ရဲ့ပိုရှန်ထုတ်နိုင်စွမ်းကကနအလိုက်30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်အထိရှိခဲ့ပါတယ်။2012ခုနှစ်အတွင်းရှင်ချင်းပင်အာဏာရလာတဲ့အချိန်မှာတရုတ်ဟာပိုရှန်ထုတ်လုပ်မှုပြဿနာအကြီးအကျယ်ဖြစ်ခဲ့တာပါ
။ခပလန်ကိုစပီးချင်ညာချင်းမှာစီးပွားရေးကုန်ထုတ်လုပ်ရေးကဏ္ဍတွေကနေပြည်ပမှာရင်းနှီးမြှုပ်နှံရေးပို့ကုန်တင်ပို့ရေးအခွင့်အလမ်းတွေကိုအမိအရာစုကိုင်နိုင်ဖို့လုပ်ခဲ့ချတာဟာစိတ်ဝင်စားစရာဖြစ်ခဲ့တယ်လို့လည်းကျွမ်းကျင်သူမင်းကြီးကပြောပါတယ်။တရုတ်ဖွံ့ဖြိုးမှုဘဏ္ဍာရေးဆိုင်ရာကျွမ်းကျင်သူအမ်မာမာလစ်ကတော့ကမ္ဘာတကွင်းလမ်းတစဉ်ဟာလုပ်ငန်းကြီးတစ်ခုတည်းမဟုတ်သလိုတရုတ်အစိုးရရန်ပုံငွေနဲ့လည်းမသက်ဆိုင်ဘူးလို့ပြောပါတယ်
။ It is a concept.
ဒါကအယူအဆတရဖြစ်ပါတယ်။ကမ္ဘာတစ်လွှားနိုင်ငံတွေရဲ့ကန္ဓာအများအပြားမှာစီမံကိန်းတွေလုပ်နေကြတဲ့လုပ်ငန်းကြီးတွေကိုပေါင်းစည်းထားမှုဖြစ်ပါတယ်။
တရုတ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့တခြားသောအဖွဲ့အစည်းတွေကိုကမ္ဘာတစ်ဝန်းဖြန့်ချန်နိုင်ရေးမြင့်တင်ပေးဖို့နဲ့တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာမဟာဗျူဟာအဖြစ်တရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကပြောပါတယ
်
အထူးသဖြင့်ဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေမှာကုန်စည်တွေအတွက်နောက်တရုတ်နဲ့ချိတ်ဆက်ရေးအတွက်အခြေခံအဆောက်အုံတွေအမှန်တကယ်လိုအပ်ပါတယ်ဒါကြောင့်တရုတ်ရဲ့ရှေ့ပြေးဆောင်ရွက်ချက်ဆိုတာထက်ကမ္ဘာလုံးဆိုင်ရာရှေ့ပြေးဆောင်ရွက်ချက်သဘောပိုပြီးတက်ရောက်ပါတယ်
ကမ္ဘာလန်းစီမံကိန်းတွေကိုဆယ်စုနှစ်တခုကြာအကောင့်ထဲပေါ်လာပြီးချိန်နဲ့ကပ်ဘေးရောဂါကိုတိုက်ဖျက်နေရချိန်နောက်ပိုင်းမှာတော့တရုတ်ဆူရဘက်ကပြန်လည်ချိန်ညှိလာနိုင်တယ်လို့တရုတ်အရေးလေ့လာသူတွေကပြောပါတယ်။ BRI ပုံစံသစ်လို့ကျွမ်းကျင်သူတွေကသုံးနှုန်းကြတဲ့အကြောင်းအမ်မာမာလစ်ကပြောပါတယ
်။ And it is obvious to us that
အယာမစီမံကိန်းကြီးတွေအတိုးနှုန်းနည်းနည်းနဲ့ငွေလွယ်လွယ်ရတဲ့ခေတ်ပြီးဆုံးသွားပုံရတဲ့အနေအထားကတော့ပေါ်လွင်လာပါတယ်။
ကဗီကလာပြီးခဲ့တဲ့3နှစ်တာအတွင်းအများအပြားရက်ဆိုင်သွားတယ်လို့လဲတရုတ်ပြည်သူရေယာမူဝါဒဆိုင်ရာကျွမ်းကျင်သူဟောင်ချန်းကသုံးသပ်ပါတယ
်တိတိကျကျတတ်မှတ်မထားတဲ့ကိစ္စတစ်ခုကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်စွမ်းပေါ်မှာတရုတ်အစိုးရဘက်ကပိုပိုတာတာခံမှန်းထားတာမျိုးဒါမှမဟုတ်အခက်အခဲအများပြားရှိနေတာကိုတရုတ်ဘက်ကသဘောပေါက်သွားတာကအရေးအကြီးဆုံးအကြောင်းရင်းလို့ယူဆပါတယ
်။ခပလန်းစီမံကိန်းပထမ5နှစ်အတွင်းပေးထားတဲ့ချင်းငွေတွေကအခုချိန်မှာပြန်ဆက်ရတော့မှာကြောင့်တရုတ်ဟာကမ္ဘာအကြီးဆုံးကျွေးရှင်ဖြစ်နေပြီလို့လည်းတရုတ်ရဲ့ဖွံ့ဖြိုးမှုဘန်ဒါရေးဆိုင်ရာကျွမ်းကျင်သူအမ်မာမာလစ်ကပြောပါတယ်။တရုတ်ရဲ့နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့တရုတ်ဟာပါကစ္စတန်ကဝါရာစိတ်ကမ်းလို့အထူးစီးပွားရေးဇုံကြီးတွေလိုမျိုးမဟုတ်တော့ပေမဲ့အခြေခံအဆောက်အုံတွေဆက်ပြီးလုပ်လိမ့်မယ်လို့ပြောပါတယ်။ခပလန်းစီမံကိန်းတွေနဲ့တရုတ်ဟာကမ္ဘာတစ်လွှာချေခုပ်ရယူမှုကိုတိုးချဲ့လာနေတယ်။တရုတ်ဆိုရရဲ့ကမ္ဘာတစ်လွှာဩစွာလွှမ်းမိုးမှုကပြောင်းလဲလာတယ်လို့အမေရိကန်နဲ့မဟာမိတ်တွေကရှုမြင်ကြပါတယ်။တရုတ်ဟာကမ္ဘာမှာဈေးသက်သာတဲ့ပုံကုန်တွေထုတ်လုပ်ရမဟုတ်တော့ဘဲချင်းချောက်မှုတစ်ခုဖြစ်လာပြီလို့တာဝန်ရှိသူတချို့ကလည်းသတိပေးပါတယ
်။
တရုတ်ဟာဥရောပကိုရောက်လာပြီးမဟာဗျူဟာမြောက်ရေးပါတဲ့အခြေခံအဆောက်အုံကိုဝယ်ယူလာတာကိုဥရောပကရုတ်တရက်သဘောပေါက်သွားပြီးတရုတ်အပေါ်အမြင်လဲပြောင်းသွားခဲ့တယ်လို့ဥရောပနဲ့အရှေ့ဥရောပဆက်ဆံရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကာရင်ဒေါ်ဖရိုင်းကပြောဆိုသွားတာဖြစ်ပါတယ်။တရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့အတိတ်တုန်းကအမေရိကန်ဒါမှမဟုတ်လဲဗြိတိန်လူမျိုးကမ္ဘာမှာဩစာလွှမ်းမိုးသူမျိုးတရုတ်ဖြစ်လာဖို့အထောက်အကူဖြစ်မယ်လို့မယူဆပါဘူ
း I is a
BRI မှာတရုတ်ကဘလောက်ထည့်ဝင်မလဲဆိုတာကလည်းတရုတ်အတွက်ဘလောက်အလုပ်ဖြစ်မလဲအထောက်အကူဖြစ်မလဲဆိုတဲ့အပေါ်မှာမူတည်ဆုံးဖြတ်တာပါ
တရုတ်ဖွံ့ဖြိုးမှုဗန္ဒယေးဆိုင်ရာကျွမ်းကျင်သူအမ်မာမာလစ်ကတော့တရုတ်ဟာကမ္ဘာတလောဩစာလွှမ်းမိုးမှုချက်ထွင်ဖို့စိတ်အားထက်သန်နေတယ်လို့ပြောပါတယ
် long term sustainable engagements
ဖွံ့ဖြိုးတဲ့နိုင်ငံတွေကဩစာအာဏာရှိသူတွေနဲ့ရေရှည်ဆက်ဆံရေးကိုသူတို့ကတည်ဆောက်လိုနေပါတယ်အရင်ကနဲ့မတူဘဲသူတို့တက္ကသိုလ်တွေကိုနိုင်ငံခြားကျောင်းသားတွေလက်ခံလာပါတယ်တရုတ်အပေါ်လူမှုသဘောထားရင်းလာအောင်တိမ်သွင်းစီရင်ရေးနဲ့ဒီတဲ့မှုဖလဲရာတွေကိုပို့ပြီးလှုပ်လာပါတယ်
တရုတ်ကိုကမ္ဘာအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်လာမဲ့ခေတ်သစ်တစ်ခုကိုဥတီပြီးတရုတ်အစိုးရကလမ်းဖွင့်နေပါတယ်ရှင
်စီမွေးရေးကဏ္ဍပြီးမှာတော့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီအမေရိကန်မှာနှင်းကြလည်းမရှိတဲ့ဒေသတွေအပါအဝင်200အတော်များများမှာဖဲပြော်လာအတွင်းနှင်းမုန်တိုင်းတန်းခံခဲ့ရပါတယ်။နှင်းထူထူထပ်ထပ်ကြတဲ့အခါအလုတ်ကိုင်းပြတ်တာအပြင်အပူပေးစနစ်ဖိုးပါပိုကုန်ကြတဲ့အခက်အခဲတွေကြုံရတာတာကိုမတ်စုမြတ်မွန်ကလူမှုရှုခင်းစီစဉ်မှတင်ပြထားပါတယ်။
အမေရိကန်ပြည်ထောင်စုမှာအရှေ့ဘက်ချန်မန်ဆာချူးဆက်ပြည်နယ်ကနေအနောက်ဘက်ချန်ကယ်လီဖိုးနီးယားပြည်နယ်အထိဖေဖော်ဝါရီလကုန်ပိုင်းတုန်းကနှင်းမုန်တိုင်းတန်းကိုခံခဲ့ကြရပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကလော့စ်အန်ဂျလိစ်မှာဆိုရင်နှစ်ပေါင်း30အတွင်းမှာပထမဆုံးအကြိမ်နှစ်မုန်တိုင်းသတိပေးချက်ထုတ်ပြန်ခဲ့ရတဲ့အထိဖြစ်ခဲ့တာပါ။ထူထပ်တဲ့စီးနှင်းတွေနဲ့ရေခဲလောက်အောင်အေးတဲ့အေးရံကြောင့်အမေရိကန်အနောက်ပိုင်းတောင်ပိုင်းနဲ့အနောက်လယ်ပိုင်းဒေသပြည်နယ်တွေကတချို့နေရာတွေမှာဓာတ်အားလိုင်းတွေပြတ်တောက်ပြီးတော့ထောင်နဲ့ချီတဲ့ဒေသခံတွေလျှက်စစ်မီမရှိဘဲအေးအံကိုခံခဲ့ကြရပါတယ်။နှင်းမုန်တိုင်းကြားရောက်တဲ့ပြည်နယ်တွေမှာကျောင်းတွေပိတ်ခဲ့ရသလိုလေယာဉ်ခီးစဉ်ရာနဲ့ချီကိုလည်းဖျက်ခဲ့ရပါတယ်။အခုလိုမျိုးဆောင်းရာသီကာလမှာနှင်းမုန်တိုင်းတံကိုခံရလေရှိတဲ့မင်းနီဆိုတာပြည်နယ်မှာဆိုရင်လည်းပြည်နယ်တစ်ခုလုံးမှာတပေထက်မနည်းတဲ့နှင်းတွေကြားခဲ့ပါတယ်။အခုလိုဆောင်းရာသီမုန်တိုင်းကြားရောက်ပြီဆိုရင်နေ့စဉ်အလုတ်အကင်တွေအားလုံးထိခိုက်ကုန်တာကိုမင်းနီဆိုတာပြည်နယ်က Twin City လို့ခေါ်တဲ့မြို့နှစ်ခုတည်းကစိန့်ပေါမြို့မှာနေတဲ့ Saul Sunshine Timothy ကအခုလိုပြောပြပါတယ်
။ကျွန်တော်တို့စီမံတော့ဘာလို့နှင်းတိုက်လို့တော့နှင်းမုန်တိုင်းကြားရလဲ။ဒါပေမဲ့မြန်ဖြစ် January မှာတော့ပဲအများပြတ်တာများတယ်နော်။ဒီဖေဖော်ဝါရီလို့မဆော်ရီဝေဝေးတခါပါနော်အများကြီးမတ်လမှာစပြီးတော့ဟိုကစပြီးတော့ဟိုကပြုတ်တော့လေဒါပေမဲ့ဒီနေ့မှာဖေဖော်ဝါရီမှာထွက်ချရတဲ့ခွာပို့နေပို့ကြလာတယ်ဆိုတော့အဲ့လိုပေါင်းမယ်ဆိုဒီပြီးခဲ့တဲ့3ရက်လောက်ဆိုရင်ကျွန်တော်တို့ဒီမှာဒီတပေကျော်ပါနော်တပေကျော်18လမှာတော့ရှိတယ်အဲ့လိုပေါင်းမယ်ဆိုရင်နော်ဒီဒါပေမဲ့ဟုတ်ဖေဖော်ဝါရီလဆာနေစမှာဆိုတော့အများကြီးရှိမယ်လေနော်ဆိုတော့ဒီအတိကနေရရကြကြတဲ့အခါမှာကျွန်တော်တို့ဘာတွေအခက်ခဲကြုံရလဲဆိုတော့ကျွန်တော်တို့ဒီမှာကျတော့ဒီနေရကြနေကြဆိုတော့ဒီပြည်စင်မှုတွေရရှိပြီးသားပဲလေကားတွေဆိုလဲဟိုပါ all wheel drive ကားတွေတော့ဟာ pick up truck တွေပေါ့နော်အမျိုးဟိုဟာနောက်ဝေတော့ဟို snow ထုတ်ဆက်တော့နော် ready လောက်ထားရတယ်နောက်စားနောက်စားတွေဟာကျွန်တော်ဒီလောက်ထားရတယ်ပြီးတော့ဟိုကော်ပြားတွေပေါ့နော်ဒါအကုန်လုံးဒီစော်ဒီမှာသူဒီပြည်စီရမယ့်ဟာတွေကျွန်တော်တို့ကတော့ရှိပြီးသားပဲနော်ဒါပေမဲ့ဒီနေ့မှာများလာတော့ပြီးခဲ့တဲ့ကျွန်တော်ဟောပေါ့တောရက်မှာကျွန်တော်တို့ဒီ Cyber Public School အကြောင်းကိုနေ့ရက်တောရက်ပိတ်ခါရတယ်နေ့ရက်ကိုသူတို့ခေါ်ဟော Digital Learning ပေါ့နော်ဒီ E-learning ဆို online ပေါ်မှာသင်ရတယ်နောက်ပြီးတော့တရက်က Snow Day ဆိုပြီးကျောင်းသားကိုကျောင်းသားအားလုံးကြောက်ပိတ်ပေးရပြီလေအဓိကအကြောင်းအရတော့ဒီနေ့တွေအရကြတော့ bus ကတွေပေါ့နော်ကျောင်း bus ကတွေတော်လာရတာအခက်အခဲရှိတယ်နောက်ပြီးတော့ဟို City Bus တွေလည်းတော်လာရတာအခက်အခဲရှိတော့ဒီကျောင်းတော်ကိုရှိရလို့ပိတ်ထားတာဖြစ်တယ်ကျွန်တော်ကြောက်မှာတော့ working from home ဆိုတော့အိမ်မှာပဲလောက်လောက်တာများတော့အပြစ်မှာတော့မထွက်ရဘူး။ Now snow တော့ထိုးရပါတော့။ဒီ snow တွေတော့များတယ်
။နောက်ဒီ Minnesota ပြည်နယ်မှာကရင်လူမျိုးတွေအများကြီးရှိပါတယ်ဆိုတော့ဒီကရင်လူမျိုးအတိုင်းဝိုင်းအချင်းချင်းကြားမှာရောအခုလိုမျိုးဒီထူးထူးကဲကဲနှင်းနေထူးထူးကြားတော့မယ်ဆိုလို့ရှိရင်တယောက်နဲ့တယောက်တတိပေးတာမျိုးရောလုံးလေးရှိလားရှင
့်။သူရဲ့ network လေးနဲ့တူတော့ရှိကြတယ်။ခုနကဟိုလိုဒီ Facebook group တော့နောက်ပြီးတော့ Messenger group တွေတော့ရှိကြတယ်။ဒီ share လုပ်ကြတယ်ပြီးတော့ပြားကြောက်တွေပေါ့နော်ခင်ဗျားလုံးရဟိုဒီကိုတက်ဆရာတက်ဆရာကို community တွေကြတော့ပြောကြပါတယ်ခင်ဗျားမျိုးတအားဟိုဟာ solo မယ်ဆိုတဲ့အနေထားမျိုးမှာတော့ဒီ information တော့ share လုပ်ကြတယ်အမျိုးဘယ်လိုဖြည့်စေကြမလဲပေါ့နော်နောက်လိုအမယ်ဆိုလဲကျွန်တော်တို့ကအများဖြစ်ကျွန်တော်တို့ဘယ်လိုလုပ်လဲဆိုတော့ကျွန်တော်က truck တွေစီတော့လေဟို rescue ဟိုပုံစံမျိုးပေါ့နော်ကျွန်တော်ဟိုဒီလူငယ်တွေရှင်းရှင်းပြောရလဲနောက်ပြီးတော့ပြောလဲပြောစရာကောင်းတခါလေကြာကတ်တွေခံနေရလေစွန်းတော့ထဲမှာကျွန်တော်ဖက်တော့တော့ဟို live ဆွဲပေးရတာလို့အဲ့လိုမျိုး live ကုပေးရတော့ရှိလာပေါ့နော်ခါလေကြာကန်းငယ်လေးနဲ့ဟိုဟိုလမ်းမှာပေါ့ခံနေကတ်တွေကျွန်တော်ဟိုကျွန်တော်စီရင်ကနဲ့ live ပြီးတော့ဟိုမျိုးကုနေပေးတာရှိတယ် live ဝိုင်းပြီးတိုးပေးတာရှိတယ်ဒါတူရတော့ဟိုပါပေါ့နော်ဒီဟိုပါပေါ့ နေရတဲ့အကြမ်းလာတဲ့အချိန်မှာကျွန်တော်လုံနေလုံလေးလောက်သာရှိတဲ့ဟိုဟာမျိုးမှလာပေါ့အပြင်မှာထွက်ပြီးတော့လိုက်ပြီးတော့ဟိုပေါ့အကူညီလိုအပ်တဲ့လူကိုကူညီပေးတာပေါ့ခါလေကြတော့ဟိုဟာကျွန်တော်ချုပ်လိုက်ကြတော့အစားတော်တွေလိုမယ်ဆိုကျွန်တော်ကားချင်းလိုက်ပြီးတော့ဟိုပေါ့ဝေပေးနောက်တပ်ပို့ပေးတာတော့ရှိပါတယ်မျို
းနောက်ဒီစောင်းထင်းကြောက်လို့ရှိရင်ရေခဲအမှတ်အောက်အထိဟိုအေးခဲလေးရှိတယ်ပေါ့လေဆိုတော့ဟိုအိမ်နေထဲမှာဆိုရင်တော့အပူပေးစနစ်တွေအစာအုပ်တွေထဲမှာအပူပေးစနစ်တွေရှိပါတယ်ဒါပေမဲ့အပြင်ထွက်တဲ့အခါကြောက်လို့ရှိရင်ဟိုအေးအေးတန်ခံနိုင်အောင်လို့ဘယ်လိုမျိုးလုပ်ရလဲရှင
်ဒီနေ့မှာပို့ဆိုးတာကကျွန်တော်ကဒီခါတိုင်းနေဆိုရင်ကျွန်တော်ဒီ heater ပါဒီဟိုဟာခွေရတော့ခွေတာအဟိုဟာဒီဆောင်းရီကလည်းတအားအေးတယ်ပြီးတော့နေတော့အကြတော့ဘာဖြစ်အဖိုးကြီးတွေဒါအဖွားကြီးတွေကြတော့နည်းလူကြီးတွေအိမ်မှာနေအောင်ကျွန်တော်လက်ကလေးတွေအိမ်မှာအများဖြစ်ပေးနေပါရှိတယ်ဖိုးတွေကတော့ဒီခါတိုင်းနေဆိုင်ဒီတော်တော်လေးတက်လာတယ်နော်တအားမြတ်တအားတက်လာတာကုန်စင်းတွေတက်လာတဲ့အပိုင်းမှာလည်းရှိရလေဆိုပြီးဟိုရေဘူးရအဖြစ်ဟိုနေတိုင်းဆိုရင်ဆောင်းရီဆိုကျွန်တော်တလောက်ကိုအေးအိမ်နဲ့ဆိုရင်150နဲ့အများဆုံးပဲနော်အခုဆိုရင်400
နဲ့ gas ဖို့အခုပေးတဲ့အတွက် gas ပို့ပေးရတာကိုပြောတာထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဒီဟိုတအားတက်လာတော့လေဒါဆိုတော့နေအားကြားပြီးတအားအေးတဲ့ဒဏ်ကြောင့်ညာဒီဥတပြောင်းလဲမှုဒဏ်ကြောင့်လဲကျွန်တော်တို့ဟိုတခြားဟိုစီဝိုင်းဟိုဖက်မရှိဘူးဆိုတော့ဒီဘေးလျော်လည်းပို့ပြီးပေးလိုက်ရတာရှိတယ်လေဟုတ်ကဲ့
ကြာသည်ဥတို့ပြောင်းလဲမှုရဲ့ effect လို့ပြောတဲ့အခါကျတော့အဲ့ဒါနဲ့တစ်ဆက်တည်းပေးချင်တာပေါ့နော်ဆိုတော့ကိုဆိုင်ဆိုင်ကဒီ Minnesota မှာနေနေတာကအနှစ်20နီးပါးရှိပါပြီဆိုတော့အခုလိုမျိုးဒီရာသီဥတုတွေအေးအေးပိုလာတဲ့နှစ်နှစ်ပိုပြီးတော့ထူထူကျလာတာအဲ့ဒါမျိုးတွေဖြစ်လာတာကိုဟိုဘယ်လောက်ကြာပြီလို့ရောသတိထားမိပါလဲရှင
်5 6နှစ်လောက်တော့ရှိပြီနော်ဆိုခံရဲဆိုကျွန်တော်တို့ဟိုဒီဟုတ်ကျွန်တော်ဒီ PK 15နှစ်တော့ဆိုတော့ဒီကေရီစားရောက်လာတော့လေဟိုနေရတော့တော့မကြောက်မကြောက်တော့လူတွေဘယ်လိုပြောကိရင်ရချစ်ချစ်ပြောကြတာဟာကျွန်တော်ကိရင်အစားအသောက်တွေလာတော့ဟိုနေရရကြောက်တော့မရှိတော့ဆိုတော့တော်တော်ပျော်ကြတယ်ဗျာဒီခရစ်စမတ်မှာဆိုရင်အဲ့လိုမျိုးနေရပါတယ်မကြောက်တိတ်မကြောက်ဆိုတော့ပျော်စရာကဒါပေမဲ့နောက်ပဲတော့ပူပူများလာမထင်ထင်တော့သူချက်ကြလာတော့လည်းအခုဒီဖေဗရူလာတိပပကြလာတာရှိရတယ်ဆိုတော့ထမှခက်တယ်ဆိုတော့၄-၅နှစ်လောက်မှပြောင်းလဲမှုတွေတော်များလာတော်များပါ
အခုလိုမျိုးဒီရာသီဥတုပြောင်းလဲလာတာပေါ့နော်အဲ့ဒါတွေကဥတုရာသီဖောက်ပြန်လို့ဖြစ်လာတဲ့ဆိုတာမျိုးရောအာတော်တော်များများမြင်ကြလားကြည်ကြည်ပြန့်ပြန့်သဘောပေါက်ကြလားရှင
်ဒီကျွန်တော်တို့မင်းနေဆရာပြင်နေတခုတည်းမဟုတ်ပါဘူးเนาะကျွန်တော်တတိယမှာကြီးမယ်ဆိုဒီကယ်လီဖိုးနီးယားတို့เนาะဒီဟိုတခြားပြင်နေမှာလဲဟိုမထင်မှတ်တဲ့ဟာတွေဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဟိုပြီးခဲ့တဲ့ဟိုက15နှစ်လောက်တော့ကျွန်တော်မကြုံရခဲ့တဲ့ခုလင်းငန်းနေပါခုနောက်ပဲစပူဆိုးလာတယ်ဒီပြင်နေတိုင်းလို့လို့မှာမထင်မှတ်တဲ့ဟာတွေအကောင်လုံးကရာသီဖောက်ပြန်မှုတွေကြောင့်လဲဒီရာသီဒုတာတွေကကျွန်တော်လည်းမှုတွေတော့ရှိလာတော့ကျွန်တော်တို့ကြည့်ထားမိတယ
်မင်းနေဆိုတက်မှနေတဲ့ social shine တင်မတိဖြစ်ပါရဲ့ရှင်ကဘာကြီးပူနွေးလာမှုရဲ့တက်ရောက်မှုကြောင့်လွန်ကဲတဲ့မိုးလေဝသအခြေအနေတွေဖြစ်လာပြီးတော့အခြေအနေလည်းပုံများလာမယ်လို့သိပ္ပံပညာရှင်တွေကပြောထားပါတယ်တင်းကြလေးမရှိတဲ့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာနှင်းတွေအထူးထက်ကြနေချိန်မှာအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းပြည်နယ်တချို့နေရာတွေမှာတော့ February လမှာရှိတဲ့ပုံမှန်အပူချိန်ထက်ကို30ဒီဂရီလောက်ပိုပူပြီးတော့ဆန်းချိန်တင်ခဲ့တာကသက်သေတွေဖြစ်တယ်လို့ပညာရှင်တွေကထောက်ပြပါတယ်ဒါကြောင့်လေနောက်နှစ်တွေမှာမင်းနေဆိုတယ်လို့အေးအေးထံမျိုးကြုံရတဲ့နေရာတွေပို့ပြီးတော့များလာနိုင်ပါတယ်ရှင်။ကျွန်မစုမြတ်မော်ပါ
။မစုမြတ်မော်တင်ဆက်နေတဲ့လူမှုရှုခင်းအစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ရပါရှင်။ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တသက်ရောင်သတင်းလောအစီအစဉ်မှာအမှုပညာလောကကသတင်းတူတူတူတော်တွေကိုမအေးတနာကျော်ကတင်ပြထားပါတယ်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နေ့မှာပြောပြပေးသွားပါမယ်။စမအေးသနာကျော်ပါ။ကျွန်းနိုင်ငံကနာမည်အကြီးဆုံးမင်းသမီးတစ်ယောက်ဖြစ်တဲ့မင်းသမီးဖန်ပင်မင်းဟာ9နှစ်ကြာပြည်သက်ရှိကပျောက်နေပြီးတဲ့နောက်ဖေဖော်ဝါရီ23ရက်နေ့ကတော့ဂျာမနီနိုင်ငံဘယ်လင်မြို့တော်မှာကျင်းပသွားတဲ့ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်မှာပြည့်သက်ရှိပြန်ရောက်လာခဲ့ပါတယ
်။没事，我在家里，非常的其实是特别谢谢全世界。
ကျမအိမ်မှာရှိပါတယ်။ကျမကိုစိတ်ပူကြတဲ့အတွက်တကွာလုံးကတငယ်ချင်းတွေကိုကျမကျေးဇူးတင်ပါတယ်။ကျမအဆင်ပြေပါတယ်။အိမ်မှာပဲရှိနေတာပါ။ကိစ္စလေးတွေလုံးစရာရှိတာလုပ်နေပါတယ်။လူတိုင်းဘဝမှာအတက်ကြဆိုတာရှိတာပါပဲ။အနေမှာအခြေအနေကိုရောက်နေချိန်မှာဖြည်းဖြည်းမမှန်ကြံထူမဲ့တက်ရမှာပါပဲလို့ဖန်ပင်ပင်ကပြောသွားပါတယ်။မင်းသမီးပင်ပင်ဟာ2018ခုနှစ်မှာလူမြင်ကွင်းကပျောက်သွားတာဖြစ်ပြီးတော့သူ့ဘယ်ရောက်နေလဲဆိုတာပြည်ရင်းပြည်ပကအစိတ်ဝင်စားနေခဲ့ကြတာပါ။2019ခုနှစ်မှာ Forbes magazine ရဲ့အဆိုအရဖန်ဘင်မင်းကဝင်ငွေဒေါ်လာ44သန်းယွမ်သန်း300နဲ့ဝင်ငွေအမြင့်ဆုံးရရှိတဲ့အမှုပညာရှင်ဖြစ်ပါတယ်။အော်တိုဘာလမှာတော့တရုတ်အဆိုအရကဖျော်ဖြေရေးနယ်မှာအခွန်ရှောင်မှုတွေကိုတိုက်ဖြတ်တဲ့စီမံချက်နဲ့လိုက်ပြီးအရေးယူတော့အခွန်လက်ကျန်တွေဒဏ်ကြေးတွေဖြစ်နေဖန်ဘင်မင်းကိုရန်ငွေသန်း880ကျော်ပေးဖို့အမိန့်ပေးခဲ့တာပါ။ဖန်ဘင်မင်းကတော့သူ့ရဲ့ဝေဘိုဆိုရှယ်စာမျက်နှာကနေပြီးတော့ကွန်မြူနတီပါတီနဲ့ဝေဘူဘော်ကပြည့်တဲ့63တန်းကိုတောင်းပန်ခဲ့ပါတယ်
။最大的挑战是我五年没有演戏了。在这个五年的过程当中，我
也开开了皮鞋嘛呗。ဒါမဲ့လည်းအဲ့တစ်ချိန်ထဲမှာပဲအတိတ်တွေလည်းအများကြီးသိလာရပါတယ်။ပြီးတော့အဖြစ်ဖြစ်တွေလူတွေကိုအမြင်တစ်မျိုးနဲ့မြင်လာနိုင်ပါတယ်။နောက်တစ်မျိုးပြောရရင်လည်းကျမတို့တကယ်သင်ခန်းစာကောင်းပါပဲ။ဒီတော့အားလုံးကျေးဇူးပါ။မိခွန်းတွေအတွက်ပါ။ကျမတို့အားလုံးအဆင်ပြေပါတယ်လို့ပြောသွားပါတယ်။သူကအကြာကြီးအမှုပညာလုပ်ငန်းတွေရထားခဲ့ပြီးတော့မှအခုပြန်စားတော့လုံရကန်ရခက်ခဲပါတယ်လို့လည်းပြောပါတယ်။မင်းသမီးဖန်ဖင်မင်းအခုလိုမျိုးပြိတဲ့ရှင်းပေါင်ပြန်ရောက်လာတာဟာတရုတ်နိုင်ငံနဲ့ဟောင်ကောင်မှာကိုဗစ်လုံးဝကင်းရှင်းရေးတားမြစ်ချက်တွေကိုဖြေလျှော့ပေးချိန်မှာပဲအခုလိုတရုတ်ဘာသာစကားပြောရုပ်ရှင်နိုင်ငံတကာစင်မြင့်ပေါ်ကိုပြန်ရောက်လာတာကိုလည်းမိမောင်းထိုးပြတာလည်းဖြစ်ပါတယ်။တရုတ်မင်းသမီးဖန်ဘင်မင်းတောင်ကိုရီးယားမင်းသမီးနဲ့တွဲဖက်တရုတ်ဆောင်ထားတဲ့ Green Knight ရုပ်ရှင်ကားကိုတော့ဖေဖော်ဝါရီ26ရက်နေ့ကကျင်းပပြီးစီးသွားတဲ့ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်မှာပြသသွားခဲ့တာပါ။တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကဒုစရိုက်လောကကိုဇာတ်ရင်တည်းရိုက်ကူးထားတဲ့ရုပ်ရှင်မှာဖန်ဘင်မင်းပါဝင်တရုတ်ဆောင်တာဖြစ်ပြီးတော့ရုပ်ရှင်ထဲမှာကိုရီးယားလိုရောတရုတ်လိုရောစကားပြောကန်တွေပါဝင်ပါတယ်။ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်ကိုလာတက်တဲ့ဖန်ဘင်မင်းကဒီဇိုင်နာGaurav Gupta ရဲ့ဝတ်စုံဆင်မြန်လာတာပါသူ့အတွက်တီးတန့်ဒီဇိုင်းထွင်ချောက်လုပ်ထားတာဖြစ်ပြီးတော့ရွှေရောင်ဝတ်စုံကသူ့ရဲ့အသားရည်နဲ့အမတမာလိုက်ဖက်ပါတယ်အသက်40ရှိပြီဖြစ်တဲ့မင်းသမီးဖန်ဘင်မင်းကရုပ်ရှင်မင်းသမီးလည်းဖြစ်တယ်လို့မော်ဒယ်လည်းလုပ်သချင်းလည်းဆိုရုပ်ရှင်ကားတွေလည်းထုတ်လုပ်သူဖြစ်ပြီးတော့နှစ်တော်ကြာလို့တရုတ်နိုင်ငံမှာရှင်းရှင်းထောက်ကြော်ကြားသူဖြစ်ပါတယ်သူ့ရဲ့ကြော်ကြားမှုကဟောလိဝုဒ်ထိပါရောက်ပြီးတော့သူက2014လုံးကထွက်တဲ့ X-Men Days of Future Past ရုပ်ရှင်ကမှပါဝင်တရုတ်ဆောင်ခဲ့တာပါ။ဒါမဲ့လည်းအခွန်ရှောင်မှုပြဿနာစကလေးကသူ့ရဲ့သတင်းတွေဓာတ်ပုံတွေဆိုရှယ်မီဒီယာနဲ့ပြည်ထောင်ရှိကနေပျောက်သွားခဲ့ပါရင်ဒီကြားထဲမှာတော့လူရှိတစ်ခေါက်တစ်ခေါက်ပြန်ထွက်လာခဲ့တာရှိပါတယ်ရှင်။Took my crew to Japan, partied like
Kardashians. Took my besties to LA where the girls like to play. မဟိတနာကျော်တင်ဆက်ထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုကြည့်ရှုနာဆင်ခဲ့ရပါရှင်။သောတာရှင်တွေအနေနဲ့ VOA ရဲ့အခုလိုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားဆက်သွယ်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါရှင်။
အောက်ခြေဖွဲ့စည်းတွေကတဆင့်မြန်မာလူမှုစီကိုတိုက်ရိုက်လူသားချင်းစာနာထောက်ထားရေးအကူအညီပေးကြပြီးလူမှုစာနာကိုကိုစားပြုတဲ့တွေ့ဆုံဆွေးနွေးရေးနဲ့ရရှိတည်ထောင်တဲ့အဖြေတွေရရှိအောင်မြင့်တင်ဆောင်ရွက်ကြဖို့စစ်လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကိုကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကမနေ့တတင်းလာနေ့ကတိုက်တွန်းလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့52ကြိမ်မြောက်လူခွင့်ရေးကောင်စီအစည်းအဝေးရဲ့မတ်လ6ရက်နေ့မြန်မာရေးအပြန်အလှန်ဆွေးနွေးပွဲမှာမဟာမင်းကြီးဗော့ခနာတက္ကအခုလိုပြောလိုက်တာဖြစ်ပါတယ်ဆန္ဒသိမ်းမှုအောက်မှာမြန်မာအမျိုးသမီးတွေဟာဖိနှိပ်မှုမျိုးစုံကြုံရပြီးအွန်လိုင်းဆိုရှယ်မီဒီယာတွေပေါ်မှာစနစ်တကျနဲ့တိုက်ခိုက်တာချိတ်ချောက်တာကိုယ်ရေးချက်လက်တွေထုတ်ဖော်ခါရတာနဲ့လိမ်ပိုင်းဆိုင်ရာစော်ကားပြောဆိုတာတွေခံရတယ်လို့နယူးယောက်ကကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အမျိုးသမီးဆိုင်ရာဆွေးနွေးပွဲတစ်ခုမှာပြောလိုက်ပါတယ် CSW လို့ခေါ်တဲ့အမျိုးသမီးများအခြေပြကော်မရှင်ရဲ့68ကြိမ်မြောက်ညီလာခံကိုတနင်္လာနေ့ကစတင်ကျင်းပရမှာမြန်မာအမျိုးသမီးရေးနဲ့ပတ်သက်ပြီးဒီလကံပြင်ပမှာသီးသန့်ခေါင်းစဉ်တစ်ခုနဲ့ COVID-19 ရောဂါနဲ့ဆက်ရတာသိမှုကြောင့်မြန်မာအမျိုးသမီးတွေရဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုမြန်မာအမျိုးသမီးတွေကတင်ပြဆွေးနွေးကြတာဖြစ်ပါတယ
်။တင်ပြအချင်းချက်ကိုဦးတင်မောင်တန်းကြီးညာပေးခဲ့တာပါရှင်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မာတင်ဂီထိုက်ဖြစ်ပြီးတော့ engineer တွေကတော့ Jonah Cummings နဲ့ Zainab Abdulrahman တို့ဖြစ်ပါတယ်။ဒီကနေ့မနေ့ဖက်အစီအစဉ်တွေကတော့ line to meter 30နဲ့ line to meter 48နဲ့ line lambda meter 190ပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တသက်ရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးပေးရန်ကင်းပြီးတော့ကြားမရှင်လန်းကြပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်တို့အားလုံးကကျေးဇူးအထူးတင်ရှိပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.